Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရ2022ခုနှစ်အောက်တိုဘာလ5ရက်ပုံထုံးနေ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line 2 meter 30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့သူပြောပြပေးမှာပါရုရှားကယူကရိန်းနယ်မြေလေးခုကိုတင်ဖို့ကြိုးစားခဲ့တဲ့အတွက်ရုရှားသမ္မတဗလာဒီမီယာနဲ့ဗလာဒီမီယာပူတင်နဲ့ဆွေးနွေးညှိနှိုင်းရင်မဖြစ်နိုင်ဘူးလို့ယူကရိန်းသမ္မတကပြောပါတယ်ဘင်္ဂလားဒေ့ရှ်ကရောမှာတော့ရိုင်ဂျာ14ဒဇီနစ်မြုပ်တဲ့အတွက်3ယောက်သေဆုံးပြီး20လောက်ပျောက်ဆုံးနေပါတယ်အမေရိကန်အရှေ့တောင်ပိုင်းမှာဝင်ရောက်ခဲ့တဲ့ဟာရီကိန်းအီရန်ကြောင့်လူပေါင်းတရာကျော်တည်ဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည်
။ကောင်းပါပါရှင်။စစ်တပ်ကတက်ခတ်ခဲ့တဲ့စကိုင်းတိုင်းလက်ရက်ကုန်းဆိုင်တင်ကြောင်းကကြောင်းသားမိဘတွေနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်
။တယောက်ကိုအရေးပေါ်ပြရမယ်ဆိုပြီးတော့ရန်ကုန်ကိုပို့လိုက်တယ်ရန်ကုန်ကတကယ်တော့အချင်းတွေပေါ်သေးတယ်အသာသာပြပြရမှာလည်းပြည်နေအောင်ဘုံကတကယ်တော့ပြပြန်ရောက်ပြီးအဲ့ညကုန်း
နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင် UNHCR ရဲ့ဂုဏ်သုဆောင်နမ်ဆန်ဆုရှင်တွေထဲမြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့ပါဝင်ပါတယ်။မလေးရှားနယ်ဇက်အနီးအထောက်ထားမဲ့မြန်မာ20ကျော်ကိုထိုင်းရဲကဖမ်းဆီးခဲ့ပါတယ်။ဒါအပြင်ကမ္ဘာသတင်းတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုကောက်နှုတ်ချက်ကိုလည်းနားဆင်ရမှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့ social media ပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းကျဲမဆုနဲ့ကမ္ဘာတလွာခီတော်အစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နောက်ဖက်ထိတဲ့ရောက်တဲ့တွေကိုတော်ခင်မျိုးတက်တဲ့ကိုခင်မောင်ဆိုမင်းတို့ပြောပြပေးပါရှင
်ယူကရိန်းရဲ့နယ်မြေလေးခုကိုတင်ပိုက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကစ조사ခဲ့တဲ့နောက်မှာရုရှားသမ္မတနဲ့ညှိနှိုင်းဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ကြေညာချက်ကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကအင်ကာနေမှာလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့ယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားပြောင်းတဲ့အထိဒါမှမဟုတ်ရင်နောက်ယူကရိန်းမှာနောက်ထပ်သမ္မတအစ်တက်လာတဲ့အချိန်ထိရုရှားကစောင့်မဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်အချိန်နဲ့မှာပဲရုရှားကယူကရိန်းနယ်မြေကိုသူ့ပိုင်နဲ့ထည့်သွင်းမှုကိုအမေရိကန်ကဘယ်တော့မှအတိအမှတ်ပြုမှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇယ်လန်စကီကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းအမေရိကန်သမ္မတအင်မြူကပြောပါတယ်။ဒါအပြင်ရုရှားရဲ့ကျူးကျော်မှုကိုထောက်ခံတဲ့ဘယ်နိုင်ငံဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ကိုမဆိုအမေရိကန်ဘက်ကလည်းပြင်းပြင်းထန်ထန်အရေးယူဖို့အသင့်ပဲလို့လည်းပြောပါတယ်။အမေရိကန်နေနဲ့ရုရှားကျူးကျော်မှုကိုခုနှစ်လတာတွန်းလှန်နေတဲ့ယူကရိန်းစစ်အုပ်ကိုစီးရီးကူညီဖြစ်နေနောက်ထပ်ဒေါ်လာတန်း600အစိတ်ပေးရမှာဖြစ်တဲ့အတွက်သမ္မတဘိုင်ဒန်တက်လာတဲ့2021နှစ်ဆန်းကစပြီးတော့စီးရီးရပတ်မှုကူညီမှုကအခုဆိုဒေါ်လာတန်းပေါင်း1950ကျော်သွားပြီဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ယူကရိန်းနယ်မြေလေးခုကိုရုရှားရဲ့ထက်သွင်းမှုရုရှားအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားဟာ9နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ဂျပန်နိုင်ငံအပေါ်ကနေကျော်ပြီးပယ်ထိန်တပ်မစ်ဆိုင်းဒုံးပစ်လွတ်လိုက်တဲ့ရန်လိုတဲ့လုံရကြားမှာပဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားဆဲဖြစ်ကြောင်းအမေရိကန်ကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးလုံရအပေါ်ပြစ်တင်ရှုတ်ချကြောင်းပြောဆိုတဲ့တစ်ချိန်တည်းမှာပဲတန်တမာရေးအရာဖြည့်ရှင်းဖို့လမ်းဖွင့်ထားဆဲဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနလက်ထောက်ပြောရေးဆိုခွင့်ရှိသူဗီဒက်ပတေးကပြောဆိုလိုက်ပါတယ်။
So our position on diplomacy and dialogue has not changed.
ကျွန်တော်တို့အနေနဲ့အရင်ကရည်တည်ချက်အတိုင်းပဲဆက်လက်ရှိပါတယ်။ကျွန်တော်တို့ဟာကြိုတင်စည်းကမ်းသတ်မှတ်ချက်မထားဘဲမြောက်ကိုရီးယားနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ကျွန်တော်တို့ရဲ့အန်တီမပန်းတိုင်ကတော့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার လက်နက်လုံးဝကင်းစင်ရေးစီကိုအရေးပါတဲ့ခြိလှမ်းတွေလှမ်းဖို့ရည်ရွယ်ထားပါတယ်လို့ဝါရှင်တန်နိုင်ငံရေးဌာနကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။မြောက်ကိုရီးယားဟာအင်ကာနေမနေ့ပိုင်းကဂျပန်နိုင်ငံကိုကျော်ပြီးမိုင်2800နီးပါးအကွာအဝေးရောက်တဲ့အမျိုးအစားအတိအကျမသိရသေးတဲ့တာဝေးပစ်ဒုံးမြန်ကိုပစ်လွတ်ခဲ့ပါတယ်။အဲ့ဒီအကွာအဝေးဟာပစိဖိတ်သမုဒ္ဒရာထဲကအမေရိကန်ပိုင်းဂွမ်ကျွန်းကိုရောက်အောင်ပစ်နိုင်တဲ့အနေအထားမှာရှိပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အင်ကာနေကဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းနဲ့အိုမိုရီမြို့ကဒေသခံတချို့ကိုပေးလွှတ်ရာကိုပြောင်းရွှေ့ပေးထားပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာခေါင်းစည်းပေါ်ကချုံရမယ့်စီကံကိုမလိုက်နာလို့ဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားစဉ်မှာအမျိုးသမီးတူတည်ဆုံးခဲ့ရတဲ့ပေါ်ဆန္ဒပြနေသူတွေကိုအပြင်းထန်နှိမ်နှင်းနေတဲ့အတွက်အီရန်စစ်အုပ်ကိုနောက်ထပ်အရေးယူတန်းခတ်မှုတွေချဖို့အမေရိကန်ကစီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ကမ္ဘာကနေအားကျရတဲ့ရေစွမ်းတက်တည်ရှိတဲ့အီရန်အမျိုးသမီးတွေအီရန်နိုင်ငံသားတွေနဲ့အတူအမေရိကန်ကရက်တီကြောင်းနဲ့ အီရန်နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒပြခွင့်အတွက်အမေရိကန်ကဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်ကြောင်းသမ္မတဘိုင်ဒန်က Twitter ကနေပြောပါတယ်။ဒါပေမဲ့ဘယ်လိုအီရန်ပေါ်အရေးယူမှုလုပ်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။အဲဒါ22နှစ်ရွယ်မာရှာအမီနီအဖမ်းခံထားစဉ်တည်ဆုံရတဲ့အတွက်ဆန္ဒပြသူတွေကိုအီရန်အစိုးရချေမှုန်းတာနဲ့ပတ်သက်ပြီးတနင်္လာနေ့ကလည်းသမ္မတဘိုင်ဒန်ရဲ့ပြောခွင့်ရကတက္ကသိုလ်ကျောင်းသားတွေရဲ့ငြင်းချမ်းစွာဆန္ဒပြမှုကမှန်ကန်တဲ့လို့ရဖြစ်ပြီးတော့ဒါကိုအီရန်အာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းပြီးအများပြားဖန်ဆီးတာအတွက်စိုးရင်စိတ်ပြရတယ်လို့ပြောပါတယ်။အီရန်ခေါင်းဆောင်အယာတိုလာအလီခါမီနီကတော့အမီနီတည်ဆုံရတဲ့နောက်ဆန္ဒပြမှုတွေကျယ်ကျယ်ပြန့်ပြန့်ဖြစ်လာတာဟာရိုးရိုးအီရန်နိုင်ငံသားတွေရဲ့လုပ်ရမဟုတ်ဘဲနဲ့ဒီလိုဆန္ဒပြဖို့အမေရိကန်နဲ့အစ္စရေးတို့ကစီစဉ်ခဲ့ကြတာလို့ဆွဆွဲပြောဆိုပါတယ်။ဆန္ဒပြဖို့တွေကအခုဆိုတတိယပတ်တည်းရောက်လာပြီဖြစ်ပြီးတော့တည်ဆုံသူအနည်းဆုံး14ဦးနဲ့ဖမ်းခံသူက1500လောက်ရှိနေပြီဖြစ်ပါတယ်။
ဟေတီနိုင်ငံမှာကုန်စည်နှုန်းကြီးမြင့်တာလောင်စာဆီတွေပြက်လက်ကုန်တာကြောင့် Port au Prince မြို့တော်မှာအစိုးရစန်းကျင်ရေးဆန္ဒပြတဲ့ထောင်ထဲချီတဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ပုံးတွေနဲ့ပစ်ပြီးလူစုခွဲခဲ့ပါတယ်။ဝင်းကြီးချုပ် Area Henry အစိုးရရဲ့လောင်စာဆီဈေးနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုကိုင်းတွဲဖြေရှင်းပုံအပေါ်မကျေနပ်ကြတာကြောင့်တနင်္လာနေ့ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲအတွင်ဟေတီနိုင်ငံရဲ့လောင်စာဆီတင်သွင်းတဲ့အဓိကသင်္ဘောစိတ်ကိုလူအုပ်နဲ့ဝိုင်းဝန်းပိတ်ဆို့ထားပါတယ်။လောင်စာဆီဈေးတွေကိုတိုးမြင့်ဖို့ဝန်ကြီးချုပ်ကပြီးခဲ့တဲ့လမှာကြေညာခဲ့တာနောက်ဒီဇယ်စီးသုံးမီးစက်တွေနဲ့လဲပတ်နေတဲ့ဈေးရုံတွေကိုလည်းပိတ်ပင်ခဲ့ရသလိုတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းရပ်ထားရတဲ့အတွက်ကြောင့်နေ့စဉ်ဘဝတွေမှာအခက်အခဲတွေကြုံတွေ့နေရပါတယ်။စီးပွားရေးအကျပ်တဲကြောင့်နေရာသီးကျောင်းပိတ်ရက်ကိုတလတိုးမြင့်ထားပြီးတဲ့နောက်ကျောင်းပြန်ဖွင့်ဖို့စီစဉ်တဲ့နေ့မှာပဲအစိုးရစန့်ကျင်ရေးလူထုဆန္ဒပြပွဲတွေဖြစ်ပေါ်လာတာပါဟေတီဝန်ကြီးချုပ်ကလောင်စာဆီစိမ်းနှုံတိုးမြင့်ကြောင်းကြေညာခဲ့ပြီးနောက်သတင်းပတ်ထဲမှာပဲကုလသမဂ္ဂကိုပေးပို့တဲ့ထုတ်ပြန်ချက်မှာတော့ကုန်စည်နှုံကြီးမြင့်မှုအတွက်ဆန္ဒပြခွင့်ရှိပေမဲ့စူပူမှုတွေလူရဲ့ဖြည့်ဆည်းတာတွေကိုတော့လက်မခံကြောင်းပြောဆိုထားပါတယ်ခင်ဗျာ
VOA American အသံမနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရင်ဂျာရီတင်ဆောင်လာတဲ့လေတစည်းဟာအင်္ဂါနေ့ကဆုတ်ရတဲ့ရာသီဥတုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းရိုးတန်းမှာနစ်မြုပ်သွားခဲ့ပြီးတော့အနည်းဆုံး3ရင်းနစ်သေဆုံးရတယ်လို့20လောက်ကတော့ပျောက်ဆုံးနေသေးပဲလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဖမ်းလို့ရတဲ့ငါးတွေတင်းစီထားလို့ရှိတယ်။လေဝမ်းထဲမှာရင်ဂျာရီကလိုက်ပါလာတာဖြစ်ပါတယ်။လေဝမ်းပိုင်းအကွဲပြီးတော့ရေတွေဝင်လာတဲ့အတွက်လိုက်ပါလာသူတွေရေထဲခုန်ဆင်းကြတာလို့အသက်မသေးပဲချန်တဲ့သူနိုအာမိုဟာမက်ကပြောပါတယ်။လေထဲကိုရေတွေဝင်လာတော့လူမှောင်ခိုးတွေကကျွန်တော်တို့ကိုရေတွေပတ်ထုတ်ခိုင်းပါတယ်အားလုံးကြောက်လန့်တကြဖြစ်နေကြတာပါလေပေါ်မှာအားလုံးပေါင်းက68ယောက်ပါပါတယ်လေပေါ်ကခုန်ချတဲ့သူကအများကြီးပါဘယ်နှယောက်ရှင်တယ်လဲတော့မသိဘူးလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်ရေစစ်စေးမှုကတော့ကန်ယူရန်ကဟယ်ဘူနီယာရွာကလေးမှာရေလိုက်နဲ့အတူပါလာတဲ့အလောင်းသုံးလောင်းလာတင်နေတာတွေ့ရပြီးတော့သူတို့ကအသက်18နှစ်ကနေ20ကျန်းရင်းကြအမျိုးသမီးတွေလို့ပြောပါတယ်။ကန်ယူရန်ဆောင်တက်ကတမှုကြီးကတော့လေပေါ်မှာလူပေါင်း65ယောက်ပါလာမယ်လို့ယုံကြည်ရကြောင်းနဲ့အခုချိန်ထိကယ်နိုင်သူ45ဦးမှာရင်းကြ42ဦးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးပါပြီးတော့ပျောက်ဆုံးနေသူတွေကိုတော့ရှာဖွေနေဆဲပဲလို့ပြောပါတယ်။မလေးရှားကိုသွားဖို့အာရုံမှထွက်လာတဲ့ဒီ5ပန်းလေဟာကောက်ဆက်ဘဇာကန်ယူရန်မှာနှိမ့်ယူခဲ့တာဖြစ်ပါတယ်။အဲဒီဒေတာမှာမြန်မာနိုင်ငံကထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာတပ်သားလောင်နေထိုင်တာဖြစ်ပြီးအချိန်နှီးဆိုးတဲ့ဒုက္ခသည်စခန်းတွေကနေပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်
။လူဦးရေ168သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပင်မဓာတ်အလိုင်းချိုရင်းမှုကြောင့်ဒေတာအများအပြားအင်္ဂါနေ့ကလျှက်စင်မီးတွေပြတ်တောက်နေပြီးမီးပြန်ရဖို့ကြိုးပမ်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့နေ့လယ်ပိုင်း2နာရီဝန်းကျင်လောက်မှာပင်မဓာတ်အားလိုက်မှာချုပ်ရင်းမှုကြောင့်နိုင်ငံရဲ့80ရာခိုင်နှုန်းဝန်းကျင်လောက်ဟာလျှက်စင်မီမရတော့ပါဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စွမ်းအင်ဖွံ့ဖြိုးရေးဘုတ်အဖွဲ့ဝင်ရှာမီဟက်ဆန်ကရိုက်တာစ်သတင်းဌာနကိုပြောပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့မီဂါဝတ် 14,200 လိုအပ်ချက်ရှိရမှာအခုတော့မီဂါဝတ် 4,500 လောက်ပဲထုတ်ပေးနိုင်တဲ့အတွက်ပုံမှန်အခြေအနေပြန်ရောက်အောင်ကျွန်တော်တို့ကြိုးစားနေပါတယ်လို့သူကပြောပါတယ်။ ။ဘာကြောင့်အဲ့ဒီလိုဖြစ်ရသလဲဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်စွမ်းအင်ဝင်ကြီးနာစရူဟာမစ်ကလည်း၃နာရီအတွင်းဓာကာမြို့တော်မှာလျှက်စမီပြန်ရလိမ့်မယ်လို့ခန့်မှန်းကြောင်းသူကပြောပါတယ်။တကမ္ဘာလုံးမှာသဘာဝတန်ခွေဈေးတွေမြင့်တက်နေတဲ့ကြားကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဓာငွေတွေကိုသတ်မှတ်ချက်အတိုင်းဖြန့်ဖြူးပေးနေပြီမဲ့ဒေတာအများအပြားဟာစွန့်ရင်ပြတ်တောက်တဲ့အခြေအနေကိုမကြာခဏကြုံတွေ့နေရပါတယ်။တဘာဝတံငွေကနေနိုင်ငံရဲ့လျှက်စစ်စွန့်ရင်၄ဘုံဘုံ၃ဘုံထုတ်လုပ်ပေးနေပါတယ်ခင်ဗျာ
။ရာသီဥတုဖောက်ပြန်မှုကြောင့်ပုံမှန်မဟုတ်ဘဲမိုးကြီးပြီးတော့မြေချောင်းတွေမြို့ရွာတွေမှာဂျွန်လကစပြီးတော့မကြုံစဘူးရေကြီးရေရှမ်းဒဏ်နဲ့ခံနေရတဲ့ပါကစ္စတန်နိုင်ငံအတွက်စားနပ်ရိတ်ခန့်နဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုပေးဖို့အတွက်ကုလသမဂ္ဂကရန်ပုံငွေကိုထပ်မံပြီးတော့တိုးမြှင့်တောင်းခံလိုက်ပါတယ်။ကြီးမားတဲ့ဘေးဒုက္ခဆိုင်နေတာနဲ့လိုအပ်ချက်တွေတနေ့တစ်ခြားတိုးလာနေတာကြောင့်အောက်ကုလာတော်ကဒေါ်လာတန်း160တောင်းခံထားရကနေအခုအင်ကာနေ့မှာတော့ဂျန်နဗယ်ရုံးချုပ်ကပါကစ္စတန်ကိုယ်စားလှယ်နဲ့အတူကုလသမဂ္ဂကပါကစ္စတန်အတွက်အကူအညီငွေဖြစ်တဲ့ဒေါ်လာ816တန်းချထားပေးဖို့အတွက်နိုင်ငံတကာအလှူရှင်တွေကိုပန်ကြားလိုက်တာဖြစ်ပါတယ်။ရေးကြီးတဲ့ဒဏ်ကိုနိုင်ငံတလွာကြီးမားကျေပြန့်စွာခံစားနေရတာဖြစ်ပြီးဒါကလူသန်းပေါင်း220လောက်ကိုထိခိုက်စေတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။အခုချိန်ထိရေဘေးတင်လို့တေဆွမ်းရသူပေါင်းက1900လောက်ရှိနေပြီးတော့အဲ့ဒီထဲမှာ၃ဘုံတဘုံကကလေးငယ်တွေဖြစ်တယ်လို့လူပေါင်း800000လောက်ဘေးလွတ်ရအိုးအိမ်ဆန့်ခွာထွက်ပြေးခဲ့ရတယ်လို့ပြောပါတယ်
။ဟာရီကိန်းမုန်တိုင်းအီရန်ဝင်ရောက်တိုက်ခိုက်ခဲ့ရာကပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာသတင်းတစ်ပတ်လောက်အထိလူနေအိမ်ကြီး9သိန်းကျော်လောက်နဲ့စီးပွားရေးလုပ်ငန်းတွေမှာလျှက်စစ်မှုတွေပြတ်တောက်နေပါတယ်။ဟာရီကိန်းအီရန်ဟာစက်တင်ဘာလ28ရက်နေ့ကလေတိုက်နှုန်းအမြင့်ဆုံးတစ်နာရီမိုင်150နီးပါးရှိတဲ့ပြင်းအားအဆင့်၄နဲ့ဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့ရာမှာလူပေါင်း2သန်းလောက်ဟာလျှက်စစ်မှုမရှိဘဲနေနေကြရပါတယ်။လျှက်စစ်ဓာတ်အားပေးကုမ္ပဏီတွေကအရာရှိတွေကတော့တောက်ကြနေ့ဒါမှမဟုတ်စနေနေ့လောက်ဆိုရင်အနည်းဆုံး65ရာခိုင်နှုန်းလောက်လျှက်စစ်မှုပြန်လည်ရရှိနိုင်ကြောင်းပြောပါတယ်။ကဲဆယ်ရေးလုံသားတွေကအပြက်အစည်းတွေကြားကနေတအိမ်ပြီးတအိမ်ရှာဖွေရလူပေါင်း1500ကျော်ကိုကဲဆယ်နိုင်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းအီရန်ဖြတ်တန်းတိုက်ခိုက်ခဲ့တဲ့ဖလော်ရီဒါကနေမြောက်ကယ်ရိုင်းနားပြည်နယ်တစ်လျှောက်မှာလူ100ကျော်သေဆုံးခဲ့ပြီးအများစုကတော့ဖလော်ရီဒါပြည်နယ်ကဖြစ်ပါတယ်ခင်ဗျာ
။ပို့ထူးနဲ့မနက်ပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုဒေါခင်မျိုးတက်နဲ့ကုကမောင်စိုးမင်းတို့တင်ပြခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။မြန်မာနိုင်ငံတွင်ကအကူအညီပေးရအဖွဲ့အစည်းတစ်ခုဖြစ်တဲ့မိတ်ဆွေမြန်မာအဖွဲ့ကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဂုံထူးသတင်းကြီးတဲ့နန်ဆမ်ဆုကိုချီးမြှင့်လိုက်ပါတယ်။ဒီနှစ်နန်ဆမ်ဆုကိုတော့ဂျာမနီဝန်ကြီးချုပ်ဟောင်းအန်ဂလာမာကဲနဲ့အတူဒေသဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကချီးမြှင့်ခံရတဲ့အထက်မြန်မာနိုင်ငံကဒုက္ခသည်အရေးဆောင်ရွက်နေတဲ့မိတ်ဆွေမြန်မာအဖွဲ့လည်းပါဝင်ခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလင်းရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတင်ငိထိုက်ကတင်ပြထားပါတယ်။
အဓိကကျတော့လိုအပ်ချက်တန်းအဆောင်နေရေးဆိုတော့အဆောင်နေရေးအရေးဆုံးပတ်မှုတွေပြီးတဲ့အခါမှာသူရဲ့လိုအပ်နေတဲ့လိုအပ်ချက်တွေဖြစ်တဲ့ဒီဟိုပါဘောနော်အစားတောက်ပြီးရတယ်သူအိတ်ဖို့နေဖို့ပေါ့နော
် Snow လို့အများကတိကျတဲ့နော်ဝေကူကသူမရဲ့မိတ်ဆွေမြန်မာအဖွဲ့ရဲ့အကူအညီပေးဆောင်ရွက်ချက်တွေကို UNHCR ရဲ့ဗီဒီယိုထဲမှာရှင်းပြထားပါတယ်နော်ဝေကူရဲ့မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ရဲ့2022ခုနှစ်အတွက်နန်ဆင်းစုချီးမြှင့်ခံရကြောင်းအောက်တိုဘာလ4ရက်အင်ကာနေ့မှာကြေညာပါတယ် UNHCR ရဲ့ပြောခွင့်ရမက်ထရူဆော့မာရှ်ကဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုကြေညာသွားပါတယ်
Myanmar is a local organization delivering a
မိတ်ဆွေမြန်မာအဖွဲ့ဟာဒေသဆိုင်ရာအဖွဲ့တစ်ခုဖြစ်ပြီးဘေးဒဏ်နဲ့ပြည်ပကအသင့်နဲ့ဒေသကလူမှုအတိုင်းဝိုင်းတွင်မှာကူညီထောက်ပံ့ရင်းနဲ့လေ့ကျင့်သင်တန်းပေးရေးဆောင်ရွက်နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ HIV/AIDS ကူးကံအားကြာဆင်းမှုကူးစက်ရောဂါခံစားနေရသူတွေကိုကူညီဖို့2004ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။
မိတ်ဆွေမြန်မာအဖွဲ့ဟာဆိုရင်မြန်မာနိုင်ငံတွင်းနေရွှန့်ခွာရသူတွေအပါအဝင်နိုင်ငံတွင်းကလိုအပ်သူတွေကိုအရေးပေါ်ထောက်ပံ့ရေးပစ္စည်းတွေ၊ကျန်းမာရေးနဲ့ပညာရေးအသက်မွေးဝမ်းကြောင်းအခွင့်အလမ်းတို့ကိုဆောင်ရွက်ကူညီပေးနေတာဖြစ်ပါတယ်။ HIV/AIDS ခံစားနေရတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုသူမအိမ်မှာခိုးလုံနိုင်ရေးနဲ့နော်ဝေကူကလုပ်ငန်းတွေစခဲ့တာပါ။ အကူအညီလိုအပ်သူတွေရဲ့အသံတွေခန်းစားချက်တွေကိုနားထောင်ပြီးယုံကြည်မှုတည်ဆောက်နိုင်ခဲ့တာကြောင့်သူမဆောင်ရွက်ချက်တွေအောင်မြင်ခဲ့တာလို့မတ်စနိုးလို့လူသိများတဲ့နော်ဘွေခုကယွမ်းနိုင်ဆရာရဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်။အခုတော့မိတ်ဆွေမြန်မာအဖွဲ့ဟာနိုင်ငံတွင်းကလူမှုအတိုင်းဝိုင်း300လောက်အတွင်းအကူအညီပေးရေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေပါတယ်။ယွမ်းနိုင်ဆရာရဲ့နန်စင်ဆုရွေးချယ်ရေးအဖွဲ့ကအခု2022ခုနှစ်အတွက်ဆုရှင်တွေကိုအင်္ဂါနေ့မှာကြေညာခဲ့တာမှာဂျာမနီဝန်ကြီးချုပ်ဟောင်းအင်္ဂလာမာကယ်နောက်ဒေသဆိုင်ရာဆုရှင်တွေအဖြစ်အာဖရိကဒေသအတွက်မာဘီယာဖိုင်ယာဘရီဂိတ်အမေရိကတိုက်အတွက်ကော့စတာရီကာကဘင်စင်တာဂွန်ဇာလက်စ်နောက်အာရှပစိဖိတ်ဒေသအတွက်မြန်မာနိုင်ငံကမိတ်ဆွေမြန်မာအဖွဲ့နဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဒေသအတွက်တော့အီရတ်ကဆရာဝန်ဒေါက်တာနက်ခမ်ဟာဆန်နုဖြစ်ပါတယ်။2015နဲ့2016ဆီးရီးယားပဋိပက္ခပြင်းထန်နေချိန်တခြားသောနိုင်ငံတွေကလစ်လျူရှုထားချိန်မှာမျောလင်းချက်မဲ့နေတဲ့လူတွေကိုဂျာမနီဝန်ကြီးချုပ်ဟောင်းမာကယ်ကကြိုဆိုခဲ့တာပါ။ဒုက္ခတဲ့တသန်းချော်ကိုအသက်ရှင်ရပ်တည်ရေးနဲ့ဘဝပြန်လည်တည်ဆောက်ရေးမှာကူညီခဲ့တဲ့မစ္စမာကယ်ဟာဆိုရင်စိတ်ဓာတ်မြင့်မြတ်မှုနဲ့နိုင်ငံရေးတက်တည်ပြောင်းမြောက်မှုကိုပြသခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်တီကဆွေးချင်မှုကြီးညာချက်မှာပြောဆိုထားပါတယ်။ကဘာတလွားဒုက္ခသည်တွေရဲ့အတိဒုက္ခကိုပေါ်လွင်လာစေရေးမစ္စမာကယ်ကပံ့ပိုးခဲ့တာလို့လဲယွန်းနိတ်ဆရာရဲ့ပြောခွင့်ရမက်ထရူဆော့မတ်ကပြောပါတယ်။နိုင်ငံရေးသမားတွေအနေနဲ့စိန်ခေါ်အကဲဆန်တဲ့အခြေအနေတွေကိုတခြားသူတွေထံလွှဲချမနေဘဲအပြေရှာကြမယ်ဆိုရင်အောင်မြင်နိုင်တယ်ဆိုတာကိုသူမကပြသလိုက်တာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါတယ
်။ As well as protecting people forced to flee war persecution and human rights abuses.
စစ်ပွဲဖိနှိပ်ချုပ်ချယ်မှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကနေမဖြစ်မနေထွက်ပြေးကြရသူတွေကိုကာကွယ်ပေးတယ်လို့ပဲဝန်ကြီးချုပ်ဟောင်းဟာဆိုရင်ဒီလူတွေကိုလက်ခံရေးပညာရေးနဲ့လေ့ကျင့်သင်တန်းပေးရေးအလို့အကန့်အစီအစဉ်လှူသားဈေးကွက်ကိုပေါင်းစပ်ညှိနှိုင်းမှုတွေလုပ်ပြီးဒီလူတွေကိုဒေသသစ်မှာလေသားကြသွားစေရေးဂျာမနီရဲ့ခိုင်ခိုင်မာမာဆောင်ရွက်ချက်မှလည်းအဓိကတွန်းအားဖြစ်ခဲ့ပါတယ်
။နန်စင်ဆူဟာဆိုရင်နော်ဝေနယ်မြေသစ်ရှာဖွေသူနဲ့လူသားချင်းစာနာမှုအကူအညီပေးသူဖရစ်ဂျော့နန်စင်ကိုခုံးပြူထားတာဖြစ်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ရေးအတွက်ထူးချွန်ပြောင်မြောက်စွာဆွမ်းဆောင်ခဲ့ကြတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုချီးမြှင့်နေဆုလည်းဖြစ်ပါတယ်။အခု2022ခုနှစ်အတွက်နန်စင်ဆူချီးမြှင့်ခံရတဲ့ဂျာမနီဝန်ကြီးချုပ်ဟောင်းမာကယ်နဲ့ဒေသဆိုင်ရာဆုရွေးချယ်ခံရသူတွေကိုတော့အောက်တိုဘာလ10ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအခမ်းအနားနဲ့ချီးမြှင့်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းမာကယ်ကတော့ဒေါ်လာ3,000,000ကျပ်စုအတွက်ရွေးချယ်ခံရပြီးကျန်တဲ့ဒေသဆိုင်ရာဆုရွေးချယ်ခံရသူတွေကတော့ဒေါ်လာ5,000စီချီးမြှင့်ခံရမှာဖြစ်ပါတယ်ရှင်။
မတင်ထိုက်တင်ပြတော့ပါရှင်ခုတော့စကိုင်းတိုင်းဖက်ကတရင်ကိုဆက်ရအောင်ပါစကိုင်းတိုင်းဒေသကြီးကလက်ရက်ကုန်းတွက်ဖက်အလဲတန်းစာတင်ကြောင်းကိုစစ်တပ်ကတိုက်ခိုက်ခဲ့တာတရင်နှစ်ပတ်ကျော်ရှိလာပေမဲ့တေဆုံးခဲ့တဲ့ကျောင်းသားတွေရဲ့မိဘတွေကတော့အခုချိန်နှစ်သူတို့သားသမီးတွေပြန်လာအောင်မလားဆိုပြီးတော့မျှော်လင့်နေဆဲဖြစ်ကြောင်းတတရတန်းကျောင်းသားရဲ့မိဘတဦးက VOA ကိုပြောပါတယ်ကလေး6ရက်အပအဝင်အနည်းဆုံး7ဦးတိဆုံးခဲ့တဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကိုကဘာကြီးအနေနဲ့အပြစ်ပေးအရေးယူဖို့ကုလသမဂ္ဂအကြီးအကဲတွေကတောင်းဆိုထားသလိုတပတ် IWM နိုင်ငံတကာစုံစမ်းရေးအဖွဲ့ကလည်းဒီဖြစ်ရပ်ဟာစစ်ရာဇဝတ်မှုမြောက်နိုင်တဲ့အတွက်အထောက်အထားတွေစုဆောင်းနေတယ်လို့ဆိုပါတယ်မှန်အင်ဂျင်နိုင်ကတင်ပြထားပါတယ
်စကိုင်းတိုင်းတပင်းရင်းမြို့နယ်လက်ရက်ကုန်းကျေးရွာကတွဲဖက်အလဲတန်းစာတင်ကျောင်းကိုစက်တင်ဘာလ16ရက်နေ့မှာစစ်တပ်ကရဟတ်ရင်နှစ်စင်းနဲ့ဝေဟင်ကနေတနားကြီးကြောကြာပစ်ခတ်ခဲ့တဲ့အပြင်မြေပြင်ကနေလည်း၄ဘက်၄တန်ပိတ်ပြီးနိုင်ပေါင်းများစွာကြာအောင်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်တွေကပြောထားတာပါကလေး6ဦးအပါအဝင်လူပေါင်း12ဦးတေဆုံးခဲ့ပြီးဒဏ်ရာရသူအများအပြားရှိခဲ့ရမှာအခုလက်ရှိနောက်ဆုံးအခြေအနေသိရအောင်လက်ရက်ကုန်းစာတင်ကျောင်းက6နှစ်အရွယ်3တန်းကျောင်းသား2ဦးရဲ့ဖခင်ဆရာတိုက်ကို VOE ကဆက်သွယ်မေးမြန်းကြည့်ပါတယ
်။ဒီဖက်ဆီပြည်တော်မူခံယူပြီးရောက်လာတဲ့ကလေးတယောက်ကြည့်ရရသူကမျက်ခုံးကို5ချက်လောက်ချိန်ထားတယ်ဗျာ။ဒီမထင်တာအပြေရတော့မှထချုပ်တယ်သူကစခေါ်တော့မှတော့ရှင်ကြီးခေါ်တော့တော့ကျောင်းသား10ယောက်10ယောက်ကို2ယောက်ကိုမုံကခေါ်သွားတယ်။10ယောက်ကိုအရေးပေါ်ပြရမယ်ဆိုပြီးတော့ရန်ကုန်ကိုပို့လိုက်တယ်။ရန်ကုန်ကတကယ်တော့အချင်းတွေတော့ဆွေးရတဲ့အသာစားပြုရမှာလေခုညောပြမုံကတကယ်တော့အခုပြန်ရောက်ပြီးအဲမျက်ခုံးမာရချစ်ချက်တော့ချိုးတဲ့ကံရတယ်ဘုန်းကြီးလည်းတော့ပြောရရှိနေပြီ
သုံးနှစ်အရွယ်သားဖြစ်သူကတော့ကျောင်းနေရန်အုတ်တတိုင်းကိုတဝမ်းခွဲမောင်နှမရီနဲ့ကြော်လွှားပြီးအနီးအနားကျေးရွာအထိပြေးကြချိန်မှာစာသင်ခန်းတွေထဲမှာကြီးစံထိမှန်သိဆုံးနေတဲ့တငယ်ချင်းကျောင်းသူကျောင်းသားတချို့ရဲ့မြင်ကွင်းတွေကိုတွေးကြရတဲ့ကလေးတွေအနေနဲ့အဖြစ်ဆိုးတွေကိုမေ့ဖြောက်လို့မရတဲ့အခြေအနေကိုလည်းဆရာတိုက်ကအခုလိုပြောပြပါဗျာ။အိ
ုက်ဆက်တန်းတယောက်ကဒုမျက်တိတက်တဲ့စာသင်ခန်းကရက်ဖန်တဲ့ကလေးမလေးကသူကြောက်ဆုံးသွားတော့ဆိုတော့အနည်းငယ်ဒီစာထိမှန်ပြီးတော့ခနာကိုကိုခုချိန်ထိစာမပြေတော့ဘူး။ဟောကြောက်ဆုံးတဲ့ကလေးကအတူနဲ့အတန်းပေါ်ထိုင်တဲ့ကလေးမလေးကဒုမျက်တိကတော့ခနာကိုကအဲ့တခြားဒီလိုလုပ်ဖို့ပါတယ်ဆက်သားတယောက်ကအပြင်လေးနဲ့ကောက်ပြီးတော့သူ့လူလေးကိုပြီးဖြည့်တယ်ဟာတဲ့အဲ့လိုပြောလာကြရတယ်
။ဒရယာတိတ်မပြင်းထန်တဲ့ကလေးအကြီးအတွက်30ကျော်ရှိတယ်လို့လဲဆရာတိုက်ကဆိုပါတယ်။ဒီကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစက်တင်ဘာလ22ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားရမှာတော့အရက်သားတွေကိုတိုက်ခိုက်တာမဟုတ်ဘဲ KIA အမိခံအကြမ်းဖက်တောင်းကျမ်းသူတွေနဲ့ဒေသခံ PDF တွေကိုပြန်ပြီးချိန်မုံနာဖြစ်ကြောင်းအခုလိုပြောလာပါတယ
် KIA အမိခံအကြမ်းဖက်တောင်းကျမ်းသူတွေကအဲ့မှာရှိတဲ့ရွာသူရွာသားတွေအကုန်လုံးကိုဖုံးချောင်းခေါ်ပါတယ်ဖုံးချောင်းအောက်ထပ်မှာနေခိုင်းတယ်ဖုံးချောင်းအောက်ထပ်မှာနေခိုင်းပြီးလူသားတိုင်းတစ်ပွဲအုံပြုပြီးတော့ကြာသူတို့ဒါတပ်ကိုဝိုင်းဝန်းပစ်ခတ်ခဲ့တာဖြစ်တယ်ဝိုင်းဝန်းပစ်ခတ်တဲ့အချိန်မှာကျွန်တော်တို့အနေနဲ့လည်းဒီနေရာကိုပစ်ခတ်ခဲ့ရတယ်ရှိတယ
်တကယ်တမ်းဖြစ်စဉ်မှာဘဲအဖွဲနဲ့မှအပြန်အလှန်ပြစ်ခတ်တာမရှိဘဲစစ်တပ်ကဒရက်ဆက်ပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေရဲ့အမြင်မှလည်းဆရာနာတိန်းနာကိုမလိုလားသူတွေကိုကြောင်ရွံ့အောင်နဲ့ဒုက္ခရောက်စေလိုတဲ့ရည်ရွယ်ချက်စစ်ကောင်စီမှထင်ထင်ရှားရှားရှိနေတယ်လို့ဆရာတိုက်ကပြောပါတယ်
။ဘယ်လိုပြောမလဲ။အရက်လိုပြောရင်တော့ဒါကကလန်တရင်ပေးမှုပေါ့ဗျာ။ကလန်ကတရင်ပေးမှုပေါ့။ဆွာတွေကဒီကဆွာလာတဲ့ဥတရင်ပေးမှုဒီစာတင်ကြောင်းကိုဒုက္ခရောက်အောင်ခရီးသွားပြီးအောင်မလို့တခါကြောင်အပေါ်လုံးပြင်ကြရဖြစ်ပြီးတော့ဒီမြင့်မြတ်ချက်ဒီပြည်လဲတော့မယ်ဆိုတဲ့အနေနဲ့အစားချေတဲ့ဘုံမျိုးလောက်သွားတာကဒါရရရပြောတာအရာဒီလိုစက်ပေါင်းပြီးတရင်သေးဆိုတဲ့ဒီပေါ်ကအဲ့ဒီဒီကစက်တဲ့ဒီဒီမျိုးတက်တထားပြီးတိုင်လိုက်တာပေါ့ဒါပြည်ရမှာဒါမှမရှိတဲ့နေရာကြီးစက်တဲ့ရရတခါကြောင်လောက်သွားတာပေါ့
စက်တင်ဘာလ26ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးယာယီမဟာမင်းကြီးနာဒါအယ်နာရှစ်ရဲ့မြန်မာနိုင်ငံအစီရင်ခံစာမှာလည်းမြန်မာစစ်တပ်ရဲ့နိုင်ငံတော်ထိုးစစ်ဆင်မှုတွေကိုကြည့်ရင်သူတို့ကိုစန့်ကျင်တိုက်ခိုက်သူတွေကိုပြစ်မှတ်ထားရုံနဲ့မဟုတ်ပဲဆရာနာသိမ်းစန့်ကျင်လှုပ်ရှားတဲ့အဖွဲ့အစည်းတွေကိုထောက်ခံတယ်လို့ယူဆတဲ့အတိုင်းဝိုင်းမှန်သမျှကိုပါရည်ရွယ်ပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောသွားပါတယ်တစ်ဆက်တည်းပဲလက်ရက်ကုံစာတင်ကြောင်းတိုက်ခိုက်မှုဖြစ်စဉ်ကိုလည်းအခုလိုထည့်သွင်းပြောကြားသွားပါတယ
်။ In another airstrike in Letchet Kone village in
Sagai Tain Data ji လက်ရက်ကုံချေးရွာက September 16ရက်နောက်ထပ်၄ကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာစစ်တပ်ဟာစာတင်ကြောင်းနဲ့အနားကဖုံးကြီးကြောင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအဲ့ဒီမှာအနည်းဆုံးကလေး6ဦးလောက်သေဆုံးရတယ်လို့ဆရာဆရာမတွေအပါအဝင်ကလေးအများပြားတဲ့ဒဏ်ရာတွေရခဲ့ကြပါတယ်။ကလေး9ယောက်နဲ့ဆရာ2ယောက်အပါအဝင်တရားရသူ7ယောက်ကိုတော့စစ်တပ်ကခေါ်သွားတာဖြစ်ပြီးသူတို့ဟာဂုရီပျောက်ဆုံးနေစေပဲလို့မျက်မြင်တွေကပြောပါတယ
်စက်တင်ဘာလ26ရက်နေ့ကထုတ်ပြန်တဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရအဖွဲ့ရဲ့ကြေညာချက်မှာနိုင်ငံတကာစစ်ဥပဒေအရအရက်သားတွေပေါ်အလွန်ကျွံတိုက်ခိုက်မှုမလုံနိုင်အောင်တားမြစ်ထားပြီးဒီတားမြစ်ချက်ကိုကျူးလွန်ရင်စစ်ရာဇဝတ်မှုဒါမှမဟုတ်လူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုဖြစ်အပြစ်ပေးအရေးယူနိုင်ကြောင်းဖော်ပြထားပါတယ်ဒါကြောင့်လက်ရက်ကုံစာတင်ချောင်းကိုမြန်မာစစ်တပ်ကဝေဟင်ကနေရောမြေပြင်ကနေပါတိုက်ခိုက်မှုကိုစစ်ရာဇဝတ်မှုကျူးလွန်မှုဖြစ်နိုင်တဲ့အထောက်အထားတွေဖြစ်စုဆောင်းနေတယ်လို့လည်း WIWM ကဆိုပါတယ်မြန်မာစစ်တပ်အနေနဲ့စစ်ဖက်ဆိုင်ရာနီးလန်းဥပဒေတွေကိုလိုက်နာတာဝန်ယူခြင်းမရှိဘဲစာတင်ချောင်းတစ်ချောင်းအပေါ်အလွန်ကျွံအင်အားသုံးတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုကဘာကြီးအနေနဲ့ဝိုင်းဝန်းအရေးယူကြဖို့လေဂျနီဗာလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တอมအန်ဒရူးစ်ကစက်တင်ဘာလ20ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It is incredibly important for the world to know It is incredibly important for the world to give a damn
ဒီဖြစ်ရပ်ကိုကဘာကြီးတီးဖို့အလွန်ရေးကြည့်ပါတယ်ဒီကျူးလွန်မှုတွေကိုပြစ်ပေးကြဖို့ကဘာကြီးအတွက်အလွန်အင်မတန်ကိုရေးကြည့်ပါတယ်မြန်မာပြည်သူတွေအပေါ်ပြက်ကွက်မှုတွေကိုရပ်တန့်ပြီးကမ္ဘာနိုင်ငံတွေအနေနဲ့လက်တွေ့အရေးယူဆောင်ရွက်ပေးကြဖို့အလွန်အရေးကြီးပါတယ်။ပြောမပြနိုင်လောက်အောင်ခံစားနေရတဲ့တန်းပေါင်းများစွာသောလူတွေရဲ့အသက်ကိုကယ်တင်နိုင်တဲ့ကောင်းမွန်တဲ့ကမ္ဘာဖြစ်လာဖို့သူတို့လုပ်ပေးနိုင်ပါတယ်။
လက်ရှိမှာတော့လက်ရက်ကုံစာတင်ចောင်းကိုစစ်တပ်ကတိုက်ခိုက်မှုတွင်တေဆုံးခဲ့တဲ့ចောင်းသူចောင်းသားတွေရဲ့မိဘတွေကတော့သူတို့ကလေးတွေပြန်လာမလားဆိုတာကိုမျှော်လင့်နေကြဆဲဖြစ်တယ်လို့ဆရာတိုက်ကပြောပါတယ
်။ဒါပြောတဲ့မိဘတွေကတော့ခုချိန်ကြီးကိုလာပြီးဖြစ်စဉ်မျိုးခုချိန်ကြီးလက်မခံနိုင်ဘူး။ကိုသားသမီးတွေချင်းပြန်လာမလို့ဆိုတဲ့စိတ်နဲ့ညှော်နေကြပါဘောကောင်က။ကိုသားသမီးမှာတော့မျက်မြင်တေဆုံးနေဆိုတာမသိကြရတော့ကနဒိုလည်းမပြီးတော့အပိုင်းဆက်လည်းမပြီးသေးတော့အကုန်လုံးလက်ဆက်လည်းပြတ်ချောက်ပြီးအကုန်ကားပေါ်တင်တော့တာဒီကတိကျလက်မခံနိုင်ရသေးဘူးလေ။ပြောကြတော့ပေါ့
လက်ရက်ကုံတွဲဖက်ဆက်တင်ကြောင်းကိုစစ်တပ်ကတိုက်ခိုက်ခဲ့တာတဲ့နှစ်ပတ်ကျော်ရှိလာပေမဲ့တေဆုံးခဲ့တဲ့ចောင်းသားတွေကမိဘတွေကအခုချိန်ထိចောင်းသားတွေပြန်လာအောင်မလားဆိုတာမျှော်လင့်နေဆဲဖြစ်ကြောင်းမတ်အင်ဂျင်နိုင်ကမေးမြန်းတင်ပြသွားတာပါရှင်။ခုတော့မလေးရှားဖက်ကတင်ပြဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံကတစင်မလေးရှားနိုင်ငံကိုတွားရောက်မဲ့မြန်မာ20ဦးကိုထိုင်းအာဏာပိုင်တွေကအော်တိုဘားလ3ရက်နေ့ကချွန်ဖော်ခရိုင်ထဲမှာဖမ်းမိခဲ့တယ်လို့အစိုးရယူနီဖောင်းတွေဝတ်ဆင်ပြီးတော့ခိုးဝင်လာတဲ့မြန်မာ4ဦးကိုလည်းထိုင်းနယ်ခြားစောင့်တပ်ကရှင်းအောင်မြို့မှာဖမ်းဆီးခဲ့ပါတယ်။အခုရက်ပိုင်းတွင်ဖမ်းမိတဲ့အထောက်ထားမဲ့မြန်မာတွေ300လောက်ရှိပြီလို့အလုတ်သမားရေးဆောင်ဝင်နေသူတွေကပြောပါတယ်။မအေးမှတင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုအခုရက်ပိုင်းတွင်ဇက်တိုက်ဖမ်းမိနေတာပါ။အော်တိုဘားလ3ရက်နေ့ကတော့အသက်3နှစ်နဲ့6နှစ်အရွယ်ကလေး2ဦးအပါအဝင်မြန်မာ21ဦးကိုဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုတ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
ဒီမလေးကိုတော့မဲ့အဲ့အလုပ်မြန်မာကျမ်းဝင်မြန်မာအလုံး21ရောက်ပြောရဆမ်းမိရလေကလေးလေးပါတယ်ဆမ်းမိတဲ့နေရာကျွန်တော်တို့တန်းတောင်မှချုံဖုံပေါ့သဝီမျိုးနယ်အပိုင်းမှာဆမ်းမိတာအမျိုးသားက7ရောက်အမျိုးသမီးက9ရောက်အဲတို့နဲ့တူပါလာတယ်ကလေးရယ်2ရောက်ပါလာတော့အဲ့တော့အဲ့ဒါအထာမိတော့သူတို့ကဘယ်လာလဲဆိုတော့သူတို့ကဟာအခုမာချာရီတစ်ဖြင့်ဒီမလေးနယ်စပ်ကိုတွားမယ်အဲဒီမှာတစ်ဖြင့်ပေါ့နော်ငါပြောရဲဟိုဆက်သွားဖို့မလေးရဲ့ကိုဆက်ပြီးတော့မှာဟိုတက်လောက်တယ်ဆိုမှလမ်းမှာအဲဒီချုံပုံးမှာတွားပြီးတော့မိရဟိုပြောရရင်သူတို့စောင့်နေတော့ပေါ့နော်ပွဲစားတော့ပေါ့မျိုးစောင့်နေတော့အချိန်မှာပေါ့သူရက်ခွဲနဲ့ဟိုအာနာဘိုင်းနဲ့လို့ပြီးတော့လေရက်ခွဲမှာစီးနေအာနာဘိုင်းနဲ့လာဖမ်းပြီးတော့မိရ
သူတို့တွေဟာမြန်မာနိုင်ငံချင်းပြည်နယ်ကနေလာကြသူတွေဖြစ်ပြီးရေလန်းကနေထိုင်းနိုင်ငံကိုရောက်လာကြသူတွေဖြစ်တယ်လို့လဲဆိုပါရယ်အော်တိုဘာလ4ရက်နေ့မှာတော့ရနောင်းပြည်နယ်ထဲမှာထိုင်းအစိုးရဌာနဆိုင်ရာယူနီဖောင်းတွေဝတ်ဆင်ထားတဲ့တရားမဝင်မြန်မာတွေကိုရနောင်းခရိုင်အခြေစိုက်အမှတ်25ချင်းမြန်တရင်အထူးတပ်ဖွဲ့ကဖမ်းမိခဲ့တယ်လို့လဲဦးမင်းဦးကပြောပြပါရယ
်နီလန်းပေါင်းတို့တုံးပြီးတော့ဝင်နေတာပဲပြောမှာဆိုလို့ရှိရင်အဲဒီမြန်မာနိုင်ငံသားအလုံးပေါင်းဟိုပေါ့အမျိုးသားနှုတ်ဆိုပြီးတော့ပေါ့အဲ့တော့ရင်မောင်းတဲ့သူပေါ့အဲ့ဒါမိတာသူတို့ကအစိုးရယူနီဖောင်းတွေပေးဝတ်ပြီးတော့ခေါ်တာပေါ့ပထမဖမ်းမိတာတော့3ယောက်ပြ3ယောက်မှမအကြီးခုနကနောက်တစ်ယောက်ကတော့တခါဟိုနောက်တစ်ထပ်ပြီးတော့ထပ်ဖမ်းမိအောင်နောက်မှ4ယောက်မိတာသူကဒဝေဘက်ကလာလို့ပြောတယ
်အခုဆိုရင်ဒီရက်ပိုင်းမှာပဲပြည်နယ်လိုက်အထောက်ထားမဲ့မြန်မာတွေကိုဖမ်းမိတာဟာလူ300ဝန်းကျင်လောက်ရှိတယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်အော်တိုဘာလာထဲမှာတော့အစုလိုက်အပြုံလိုက်မြန်မာတွေဖမ်းမိတာ3ချိန်ခန့်ဖမ်းမိခဲ့ပြီးစက်တင်ဘာလထဲမှာတော့အစုဝေးနဲ့ဖမ်းမိတာ17ချိန်လောက်ရှိတယ်လို့လည်းဆိုပါရတယ်။2022ခုနှစ်ထဲမှာတော့အထောက်ထားမဲ့မြန်မာတွေကိုဖမ်းမိတာဟာတောင်းကနန်းလောက်ရှိတယ်လို့လည်းအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောဆိုခဲ့ပါရဲ့ရှင်။
မအေးမတင်ပြပို့တော့ပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာမို့စောင့်မျှော်ကြည့်ရှုနားဆင်ပါရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ5ရက်ပုံနှုန်းနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3450နဲ့လိုင်းလာမီတာ190ရိုကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင့်ကွင်းကျဲမဆုကဘာသလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အဲ့ဒီလိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမှုရင်းအပေါ်မပြတ်ဦးကျော်ဆန္ဒကကောင်းတို့တင်ပြထားတာကိုရှုစားနားဆင်ပါရှင်
။ This regime change the only solution for ensuring peace in Myanmar. မြန်မာနိုင်ငံညီညာရေးအတွက်အစိုးရအပြောင်းအလဲဟာတခုထီသောအဖြေလားဆိုတဲ့ခေါင်းစဉ်နဲ့တီလိုတာမာရာနီရှာရူလာတာရေးတဲ့သုံးသပ်ချက်ကိုယူရီရှာရီဗျူးမှာဖတ်ရပါတယ်။စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေတိုက်ပွဲပြင်းထန်လာနေချိန်စစ်တပ်ဘက်မှယုံကြည်မှုကျဆင်းနေပြီး NUG နဲ့ EAO တို့ဘက်မှတော့အင်အားကောင်းလာနေတယ်လို့ဆိုပါတယ်။ရေကောက်ခံအစိုးရကိုဖြုတ်ချအာဏာသိမ်းလိုက်တာဟာစစ်တပ်အနေနဲ့မြန်မာသမိုင်းလမ်းကြောင်းကိုပြောင်းလဲလိုက်တာဖြစ်ပါတယ်။ NLD 2017မှာအစိုးရရဲ့ပါဝင်လာချိန်ကစပြီးစစ်တပ်တရားအုပ်ချုပ်မှုအစအာဏာခွဲယူရေးစနစ်ကိုကျင့်သုံးလာခဲ့တယ်။ဒီစနစ်အတွင်းမှာပဲအကန့်အသတ်နဲ့ဒီမိုကရေစီဖြစ်စဉ်ကိုစတင်နေခဲ့တာ။အခုတော့စစ်ကောင်စီကခြေဖြတ်လိုက်ပြီလို့ဆိုထားပါတယ်။ဒါပေမဲ့စစ်ကောင်စီဟာပြင်းထန်တဲ့ဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရပြီးအတိုက်ခံ NUG အစိုးရဆိုတာပေါ်ပေါက်လာခဲ့ပါတယ်။အခုခါဥရောပသမဂ္ဂအာဆီယံတို့ကမြန်မာအနာဂတ်မှာ NUG ရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားလာနေကြတယ်လို့လည်းဆိုပါတယ်။စစ်ကောင်စီကတော့သံတမန်ရေးနိုင်ငံရေးစစ်ရေးဘက်ပေါင်းစုံမှစိုးရိမ်ပွဲရှုံနိမ်မှုတွေနဲ့ရင်ဆိုင်နေရတယ်။ဒါပေမဲ့သူတို့ကတော့အမှန်တရားကိုလက်ခံမှာမဟုတ်ဘူး။တိုင်းပြည်ဟာ fail state ကြာရှုံနိုင်ငံပဲဖြစ်ဖြစ်အပေကနိုင်ငံပဲဖြစ်ဖြစ်သူတို့ကယူမဆိုင်ဘူးလို့ဆိုထားပါတယ်။ဒေသတွင်းမှာတော့ရိုဟင်ဂျာကိစ္စအလိုပြဿနာတွေကလည်းရှိနေတာအခုဆိုစစ်ကောင်စီကဘင်္ဂလားဒေ့ရှ်နယ်စပ်မှာရန်ဆောင်မှုတွေလည်းလုပ်နေပါပြီ။အာဆီယံစကားကိုလည်းလုံးဝနားမထောင်ဘူး။ဒီမိုကရေစီအစိုးရပေါ်ထွန်းရေးအတွက်နောက်ထပ် PR တွေပေးရမယ်။ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ရမယ်။2020ရွေးကောက်ပွဲရလဒ်ကိုအသီးမှတ်ပြုရမယ်။တရုတ်နဲ့အိန္ဒိယတို့ကစစ်ကောင်စီကို PR ပေးရမယ်။ဒေသတည်ငြိမ်ရေးကမ္ဘာတည်ငြိမ်ရေးအတွက်အနောက်နိုင်ငံတွေကလည်းပုံမပြင်းထန်တဲ့ PR ပေးဖို့လိုအပ်နေပြီလို့យေတာထားပါခင်ဗျာ။ Intensifying maximum pressure on Myanmar military for regime change. အစိုးရအပြောင်းလဲဖြစ်ဖို့အတွက်မြန်မာစစ်တပ်ပေါ်အစွမ်းကုန်ဖိအားပေးရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုယူရေရှာရီဗျူးမှာပဲဟာရူနာရာစစ်ကလည်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေးခွင့်မရရင်မြန်မာနိုင်ငံကိုပြန်မသွားရဘူးလို့အထွေထွေမှုချုပ်ရဲ့အထုကူတဲ့နိုလင်းဟေစာကဆိုထားပါတယ်။ကုလသမဂ္ဂ၊ဥရောပသမဂ္ဂ၊အမေရိကန်ပြည်ထောင်စုစားတဲ့နိုင်ငံတွေကဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးရုံးတင်နေတဲ့ကိစ္စမှာကန့်ကွက်ရှုတ်ချနေပေမဲ့နှုတ်ဆက်နေတဲ့နိုင်ငံတွေလည်းအများအပြားရှိနေပါသေးတယ်။ကမ္ဘာတစ်လျှောက်ဒီမိုကရေစီနိုင်ငံတွေကိုလသမက်ကလို့အဖွဲ့အစည်းတွေကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နိုင်လာအောင်စစ်ကောင်စီကိုဖိအားပေးဖို့လိုအပ်တယ်။စစ်အစိုးရရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်မထေမဲ့မြင်ပြုနေမှုကိုခွင့်လွှတ်မထားသင့်ဘူးလို့ဆိုထားပါတယ်။ဒီမိုကရေစီဆိုတာမြန်မာနိုင်ငံမှာပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုမှာပဲဖြစ်ဖြစ်အလိုအလျောက်ရရှိလာတာမဟုတ်ဘူး။အမေရိကန်ပြည်ထောင်စုကိုကြည့်မယ်ဆိုရင်လည်းလူကြီးရဲ့တဝက်လောက်ရှိတဲ့လူတွေကိုလိင်အရအသားအရောင်အရခွဲခြားပြီးတော့မဲပေးခွင့်မပေးဘဲထားခဲ့တာအကြာကြီးဖြစ်တယ်။မဟာတမဂန္ဒီရဲ့အကြံဖက်ဆန့်ကျင်ရေးကိုဒေါအောင်ဆန်းစုကြည်လိုပဲကျင့်သုံးခဲ့တဲ့ဒေါက်တာမာတင်လူသာကင်းစကားနဲ့ပြောရင် Injustice anywhere is a threat to justice everywhere. ဒီနေရာမှာတရားမမျှတမှုဖြစ်နေခြင်းဟာနေရာတကားမှာတရားမျှတမှုကိုချင်းချောက်နေတာဖြစ်တယ်လို့ရေးသားအဆုံးသတ်ထားပါခင်ဗျာ Why Myanmar military won't be able to survive in the long run မြန်မာစစ်တပ်ဘာကြောင့်ရေရှည်မရတည်နိုင်ဘူးလဲဆိုတဲ့အကြောင်းစဉ် Sufyan Siddiq ရေးတဲ့သုံးသပ်ချက်ကိုတော့ Eurasia Review မှာဖတ်ရပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခြင်းငါစလို့အခုအချိန်ထိ PDF ခေါ်လက်နက်ကင်အင်အားစုပေါင်းတရားကျော်ပေါ်ပေါက်လာခဲ့ပြီးစစ်ကောင်စီဟာပြည်တွင်းနိုင်ငံရေးဖိအားရနဲ့ရင်ဆိုင်နေရသလိုပြည်ပဒဏ်ခပိတ်ဆို့မှုတွေကြောင့်လည်းစီးပွားရေးပုံမှန်အခြေအနေပြည့်ဝင်းသွားပြီလို့ဆိုပါရယ်ပေါ်ကျော်သွားတဲ့တယံဇရတွေကိုလည်းအကန့်အသတ်တွေကြောင့်အဆုံးမပြုနိုင်ဘူးလို့ဆိုထားပါရယ်စစ်ကောင်စီအကူရတဲ့ရုရှားဟာယူကရိန်းစစ်ကြောင့်ပြဿနာတက်နေရသလိုတရုတ်ဟာလည်းတိုင်ဝမ်ပြဿနာကြောင့်အလုံးစုံနေပါရယ်တဲ့ဒါကြောင့် ဒီနှစ်နိုင်ငံကိုလုံးဝအားထားနေရင်တော့စစ်ကောင်စီမရကြပါလိမ့်မယ်လို့ဆိုပါတယ်စစ်ကောင်စီကဗက်ပေါင်းစုမှာဖိအားတွေနဲ့ရင်ဆိုင်နေရပေမဲ့အခုလောလောဆယ်မှာတော့သူ့ကိုဖြုတ်ချလို့ရနိုင်မှာမဟုတ်သေးပါဘူးဒါပေမဲ့ဒီနေ့တော့ကြဆုမှာပဲဖြစ်တယ်စစ်တပ်ဟာဒီနေ့ထက်ဒီနေ့အဆုံးတွေနဲ့သာရင်ဆိုင်နေရတယ်ရခိုင်ဘက်ကအခြေအနေကိုကြည့်မယ်ဆိုရင်အတင်းဆောင်မခံနိုင်တဲ့အခြေအနေဖြစ်နေတယ်အင်းကြီးကြီးတွေကိုရိုက်ခတ်သွားပြီးဒေသတွင်းတည်ငြိမ်မှုကိုထိပါလာပြီးဆိုရင်တော့ဒါဟာစစ်ကောင်စီအတွက်အင်မတန်ဆိုးရိမ်စရာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာတရင်မီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒကအကောင့်လို့တင်ပြသွားတာပါရှင်ခုတော့ဖြစ်ခဲ့တဲ့ရပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းတိုလေးတွေကိုပြောပြပေးချင်ပါတယ်ပရတင်ဘရင်ချားလ်စ်နဲ့မိဖုရားစကော့လန်ကိုပထမဆုံးတော်ဝင်ခီးစီမှာတွားရောက်ခဲ့ပါတယ်အမေဆုံတစ်တော်ဒေတာအဝေးပြေးလက်မကြီးမြစ်ကူးတရာကြိုးကြလို့ကားတွေရေးတဲ့ကြာကုန်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုတော့မအေးသနာကျော်ကစူးစီးတင်ပြထားပါတယ်ရှင်
ဗြိတိသျှဘီရင်ချားလ်စ်တန်ဘီဘီယာကမ်မလာတို့စကော့တလန်ဒေသခံတွေနဲ့အောက်တိုဘာလ3ရက်နေ့ကတွေ့ဆုံနှုတ်ဆက်နေကြတာပါဗြိတိနိုင်ငံမှာမဲရော့ဖြစ်သူဘီရင်မကြီးအလစ်ဇဘက်ဆုံးပါသွားပြီးတဲ့နောက်နန်တက်လာတဲ့ဒုတိယမြောက်ချားလ်စ်ဘီရင်ကမိခင်ရဲ့ဇာပနာပြီးနောက်ပထမဦးဆုံးအကြိမ်တော်ဝင်ခီးဖြစ်နေစကော့တလန်တွေကိုအောက်တိုဘာလ3ရက်နေ့ကတွားရောက်တာဖြစ်ပါတယ်
It's
my pleasure to give you a haircut free. Oh, I have a barber shop here. Next time. Oh. Toko chu ni de lu ri ne nhou set daw lu out the ka san ta sai pai shin ga. Zibin kha mae nyat pe bo phai ja daw. Naw ta khaw la ye nyat ba me lu Charles Bing ga bian pyo ga da ba. Naw daw Scotland win ji chauk Nicola Sturgeon a paw win Scotland ne ye au chu yi pai khaw saung ni ne twei song ga ba de. Five Sin zu ga Dunfermline myo ko စကော့တလန်ရဲ့အထမမြောက်မျိုးကြီးဖြစ်တဲ့တရားဝင်တင်မြှောက်မှုတွေဘီရင်ကြီးနဲ့မိဘရလာရောက်သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကို18ရာစုကအုပ်ချုပ်သွားတဲ့ပထမမြောက်ချားလ်စ်ဘီရင်ကတော့အဲ့ဒန်ဖလန်မြို့မှာမွေးဖွားခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းတောင်တန်းဒေသဖြစ်တဲ့ဟီမာချာပရာဒက်စ်ပြည်နယ်ဒရမ်ရှာလာမြို့မှာတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမာတရားဝဲကျင်းပနေပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်တော်ကြီးဒလိုင်လာမာရဲ့တရားပွဲကထိုင်ဝမ်ကဗုဒ္ဓဘာသာဝင်တွေအတွက်အော်တိုဘာလ3ရက်နေ့တနင်္လာနေ့မှာစတင်ဟောပြောတာဖြစ်ပြီးတော့3ရက်ကြာဗုဒ္ဓတရားတော်တွေကိုသင်ပြပေးမှာပါပထမအဆုံးနေ့မှာအိန္ဒိယကဗုဒ္ဓအတွေးခေါ်ပညာရှင်ဓမ္မဂါဒီရဲ့မှန်ကန်တဲ့သိမြင်မှုသုံးသပ်ချက်အခန်းနှစ်ကိုဟောကြားပေးသွားပါတယ်ဆုကလခန်ဖုန်တော်ကြီးကြောင့်မှာထိုင်ဝမ်ကဘုန်းကြီးတီလာရှင်နဲ့ထိုင်ဝမ်ကနိုင်ငံသားသားအပါအဝင်ရိုးရိုးလူစုစုပေါင်း400လောက်တက်ရောက်ပါတယ်
။ Very important. It's a blessing to hear what the Dalai
Lama. ဒလိုင်လာမာကိုကိုးကွယ်တဲ့ Cindy Travis က American ပြည်အောင်စုကဖြစ်ပြီးတော့ဒလိုင်လာမာတရားဝဲမှာအခုလိုနားထောင်ဝင်ရတာသူအမတန်မှကုသိုလ်ထူးလို့ပါလို့ပြောပါတယ်။ဖုန်တော်ကြီးဒလိုင်လာမာဟာတရုတ်အစိုးရအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့အုံကျွမ်းမှုဖြစ်တဲ့တိဘက်ဒေသလိုက်ဆာမြို့တော်ကနေအုံကျွမ်းမှုပြီး1956ခုနှစ်မှာအိန္ဒိယနိုင်ငံမှာလာရောက်ခေလုံသတင်းသုံးနေတာဖြစ်ပါရဲ့အခုဒီလေသူကတိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ငြင်းငြင်းနဲ့နီးလန်းနေနေကြိုးပမ်းနေပါတယ်အရန်တက်သားတွေစစ်မြေပြင်အတွက်လေ့ကျင့်နေကြတာပါရုရှားမှာအသစ်ခတ်လိုက်တဲ့အရန်တက်ဖွဲ့တွေကိုစစ်တပ်နဲ့တွေပေးနေပြီလို့စက်တင်ဘာလကောင်မှာရုရှားကာဝေးရေးဝန်ကြီးဌာနကပြောသွားပါတယ်ယူကရိန်းနိုင်ငံထိုးစစ်မှာတွားရောက်တိုက်ခိုက်ဖို့အရန်တပ်သားထောင်ပေါင်းချီခေါ်ယူမယ်လို့ရုရှားသမ္မတပူတင်စက်တင်ဘာလ22ရက်နေ့ကပြောလိုက်ပြီးတဲ့နောက်စစ်မတိုက်ချင်လို့နိုင်ငံပြင်ပကိုထွက်ခွာနေသူတွေအများအပြားရှိတယ်လို့ကျန်တဲ့စစ်ထဲရောက်လာတဲ့သူတွေကတော့ရပိုင်းအတွင်းမှာပဲစစ်မြေပြင်အတွက်ပြင်ဆင်လေ့ကျင့်နေကြရပါတယ်ရုရှားနိုင်ငံ Rostov ဒေသလေ့ကျင့်ရေးမြေပြင်မှာတပ်သားအစ်တွေကိုသူတို့အတွက်ပေးထားတဲ့လက်နက်တွေနဲ့အတူစစ်မြေပြင်မှာလှုပ်ရှားနေပြစ်ခတ်နေတွေတင်ပေးနေပါတယ်။လက်နက်ကပြစ်ခတ်နေစစ်လက်နက်နဲ့အထူးပြုလက်နက်များကင်တွေထိမ့်သိမ်းကြီးတွေအားလုံးကိုတင်ယူကြရပါတယ်။စစ်တပ်နဲ့တွေမှာပြစ်ခတ်မှုဆွေးရင်မြင့်တက်ဖို့အပြင်စစ်မြေပြင်မှာယုံကြည်မှုနဲ့စွမ်းဆောင်နိုင်မှုပါလေ့ကျင့်တင်ကြားပေးနေတယ်လို့ဆိုပါတယ်။ယူကရိန်းနဲ့ကျူးကျော်စစ်ထိုးတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့အရန်တပ်သားတွေခေါ်ယူပြီးတော့ယူကရိန်းမှာတိုက်ခိုက်ဖို့အမိန့်ပေးခဲ့တာပါ ဘရာဇီးလ်နိုင်ငံမြောက်ပိုင်းအမေဇုန်သစ်တောဒေသမှာမြစ်ကူးတံတားတစ်စင်းစက်တင်ဘာလ28ကကျိုးကြလို့ကားတွေရေထဲပြုတ်ကျပြီးတော့တေဆုံးဒဏ်ရာရမှုတွေရှိခဲ့တာပါ Amazon Dash ပြည်နယ်မြို့တော်မနောက်စ်မြို့နယ်မိုင်60လောက်အကွာကာရီယိုမြို့ကအဝေးပြေးလက်မှာ319မှာဖြစ်တာပါဒီထိခိုက်မှုကြောင့်လူ4ဦးသေဆုံးပြီးတော့လူ15ဦးပျောက်ဆုံးနေစေဖြစ်ပါတယ်ကားတွေတံတားပေါ်ကဖြတ်နေချိန်တံတားကျိုးကျတာဖြစ်ပြီးတော့လူ14ဦးလည်းဒဏ်ရာရသွားပါတယ်တရားမကြိုးခင်ရတဲ့ကတရားမှာအကြောင်းပေါ်နေလို့ရင်ကျောပိတ်ဆို့မှုတွေဖြစ်နေတယ်လို့မျက်မြင်တွေကပြောပါတယ်။အဲ့ဒီကလေးကကားတွေတစ်စီးပြီးမှတစ်စီးရက်ကြည့်သွားစနစ်နဲ့မောင်းနေခဲ့ရတာပါ။အခုတော့မြစ်ဖြတ်ကူဖို့လှေလေးတွေအသုံးပြုနေကြပြီးတော့အဲ့ဒီနေရာဒေသကိုတက်နိုင်ရှောင်သွားကြဖို့တတိပေးထားပါတယ်။မျိုးပြည်သားရောအသွင်ပြည်ရောထပ်တူကြတဲ့မြင်းကလေးကိုသူ့မျိုးသူမြင်းကောင်နဲ့အတူဆန်ဒီယေဂိုတရိတ်ဆန်ရုံမှာတွေ့ရတာပါမျိုးရုံးပြောက်ွယ်နေတဲ့မြင်းရိုင်းမျိုးတစ်မျိုးကိုလွန်ခဲ့တဲ့40နှစ်ကခဲထားတဲ့မျိုးပြည်သားကနေပြီးတော့ပုံတူမျိုးပွားနည်းပညာနဲ့2020ခုနှစ်မှာမွေးထုတ်လိုက်တာပါရှာဝါစကီမြင်းရိုင်းမျိုးစားဖြစ်ပြီးတော့သူ့ကိုကတ်လို့နာမည်ပေးထားပါတယ်သူမျိုးတို့မြင်းရိုင်းတွေရဲ့အပြုတ်မှုတွေကိုတင်ယူဖို့အတွက်သူနဲ့မျိုးရိုးတူတဲ့မြင်းမလေးဟာလီနဲ့အတူတူထားပေးထားပါတယ်။သူ3-4နှစ်သားလောက်ရောက်ပြီးတော့အရွယ်ရောက်ရင်တော့မျိုးပြည်သားကွဲပြားမှုရှိတဲ့နောက်ထပ်မျိုးဆက်တွေသူမွေးထုတ်ပေးနိုင်ဖို့ပညာရှင်တွေကမျှော်လင့်ထားပါတယ်။တရုတ်နဲ့မွန်ဂိုလီးယားဒေသတို့မှာကျက်စားကျင်လည်တဲ့ရှာဝါစကီမြင်းရိုင်းမျိုးကတဘာဝမှာကွဲပြောက်သွားပြီးတဲ့နောက်မှာကဘာနဲ့တရိတ်ဆန်ရုံတွေမှာသူတို့ကိုမျိုးဆက်မပြတ်သွားအောင်လို့ထိန်းသိမ်းမွေးမြူထားတာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့မွေးထာနေမှာပြန်ပြီးတော့ရှင်သန်မှုရှိဖို့သူတို့မွေးရဲ့တောတောင်နေစီကိုပြန်ပို့ပေးထားပါတယ် Aviation လေယာဉ်ကုမ္ပဏီတို့ Yeses ဆွဲရင်တုံးဒီလီယင်လေးကိုတော့ Alice လို့နာမည်ပေးထားပြီးတော့စက်တင်ဘာလ28ရက်နေ့မနေ့9:10မိနစ်မှာစတင်ပြီးတော့ပြန်တန်ပါတယ်ဒီလီယင်လေးကလေထဲမှာ10မိနစ်ကြာပြန်တန်ပြီးတော့အမြင့်ပေ3500အမြင့်နှုန်းတနာယူ182မိုင်ရအောင်လို့ပြန်တန်းခဲ့ပါတယ်ဒီလီယင်ကပထမအဆုံးလျှက်စစ်ဆွဲရင်တုံးလေးမြန်ဖြစ်ပြီးတော့ဝါရှင်တန်ပြည်နယ် Grand County နိုင်ငံတကာလေဆဲကနေထွက်ခွာပြီးတော့ဆန်းသက်ပြန်တန်းခဲ့ပါတယ်လျှက်စစ်ဆွဲရင်အသုံးပြုပြန်တန်းတာဖြစ်လို့ဒီလီယင်ကကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိအင်ဂျင်ဆက်တန်မရှိအတန်တိတ်ပြီးတော့တနာယီပြန်တန်းစည်းကလည်းရုပ်ကျွင်းလောင်စာတုံးလေယာဉ်စရိတ်တွေထဲအများကြီးရော့ရဲလို့ဆိုပါတယ်ဒီလေရင်ကိုပဲပြန်တန်းခင်မှာတော့မြေပြင်မှာအဖြစ်သွားရမှာဖြစ်ပြီးတော့တနာရီခီးအတွက်မိနစ်30အားသွင်းရပါတယ်။အခုဒီလေရင်ကိုဝယ်ယူဖို့အတွက်ဒီ HR ပစ္စည်းပို့ကုမ္ပဏီနဲ့တခြားကုမ္ပဏီတချို့စီကအမှားစာတွေရထားပေးပါပြီရှင
်။ Social Media ပေါ်ကလူကြည့်များတဲ့သတင်းတိုလေးတွေ၊ဗီဒီယိုသတင်းတိုလေးတွေကိုမှအေးသနာကြောတင်ပြတော့ပါရှင်။တော်တော်ရှင်များရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်မြန်မာပြည်မှာပေးစာများစတဲ့သတင်းပတ်စင်ခဏတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ bamish.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းပတ်စင်ခဏနောက်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးကဏ္ဍပါ။ဟာရီကိန်းမုန်တိုင်းအီရန်ဟာအမေရိကန်တောင်ပိုင်းဒေသမှာလွန်ခဲ့တဲ့သတင်းပတ်အတွင်းတိုက်ခတ်ခဲ့ပါတယ်။မုန်တိုင်းကြောင့်လူသေဆုံးမှုနှုန်းများလာပြီးတော့ရေကြီးရေလျှံတဲ့ဒဏ်နဲ့အပြက်အစီတွေလည်းများနေတာပါ။ခုအခါအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျီလ်ဘိုင်ဒန်ဟာမုန်တိုင်းတန်ခိုင်ရတဲ့ဒေသတွေကိုတွားရောက်ဖို့ရှိနေကြောင်းအင်ဖီရိုကပေါ်ပြောကြားထားပါတယ်။သမ္မတဟာတနင်္လာနေ့မှာတော့ပေါ်တိုရီကိုကိုတွားရောက်ဖို့ရှိပြီးတော့ပုဒ်တဟူးနေ့မှာတော့ဖလော်ရီဒါကိုတွားရောက်မှာဖြစ်တယ်လို့ဆိုပါတယ်။ VOA သတင်းထောက်အရာအစားဘာရီတဲ့ပေးပို့ထားတဲ့တဲ့င်းကိုတော့ကွန်အောင်ကတင်ပြထားပါတယ
်ဟာရီကိန်းမုန်တိုင်းအီယန်ဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းကမ်းခြေကိုစတင်တိုက်ခတ်ခဲ့ပြီးဒီမုန်တိုင်းဟာအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုဖြစ်ပါတယ်မုန်တိုင်းတန်ကြောင်းလူပေါင်း2,000ကျွဲလောက်ကိုဘေးလွရာရှေ့ပြောင်းနေထိုင်ကြဖို့အမိန့်ထုတ်ထားခဲ့ရတာက EM မုန်တိုင်းဟာတနာယီကိုမိုင်150နှုန်းနီးပါးနဲ့တိုက်ခတ်ခဲ့ပါတယ်။ရေကြီးရေလျှံတာကြောင့်လဲဖလော်ရီဒါပြည်နယ်ကလူနေအိမ်နဲ့လုပ်ငန်းဌာန2,000ကျော်နှီးပြတ်ကုန်ပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒက်ဆန်တစ်ကတချို့နေရာတွေမှာ3မီတာကျွဲလောက်အထိရေတက်လာတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်း FEMA ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကနေမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောခဲ့ပါတယ
် This could be the deadliest hurricane
ဒီမုန်တိုင်းဟာ Florida တမိုင်းမှာလူအသေးပြောက်အများဆုံး hurricane မုန်တိုင်းဖြစ်နိုင်ပါတယ်ဘလောက်သေဆုံးကုန်လဲဆိုတာတော့မသိသေးပေမဲ့ကနဦးရတဲ့သတင်းတွေအရလူတော်တော်များများသေဆုံးကြတယ်ဆိုတာကိုသိရပါတယ်
ပြည်ထောင်စုနဲ့ပြည်နယ်တာဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပေမဲ့မုန်တိုင်းဝင်မလာခင်နာရီပိုင်းအထိမုန်တိုင်းလမ်းကြောင်းခမန်းရခတ်တဲ့ဒီတိုက်ခတ်မှုအတွင်းအသေးအပြောက်စီးရင်းနဲ့ပတ်သက်ပြီးတော့ရေးတွက်ဖို့အချိန်သိပ်ဆောလွန်နေတယ်လို့ FEMA ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီကပြောပါတယ
် This is going to be a long
ပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအချိန်ယူလို့ရပါလိမ့်မယ်မုန်တိုင်းတန်တင်းတဲ့သူတွေကလည်းအများကြီးပါဒါပေမဲ့ခုလုံးလုံးစေတော့ရှောက်ဖွေကယ်ဆယ်ရေးလုပ်နေစေအဆင်မပဲဖြစ်ပြီးတော့မုန်တိုင်းတိုက်ခတ်တဲ့လမ်းကြောင်းတစ်လျှောက်ကအင်တိုင်းမှာဘယ်သူမှကျန်နေရမျိုးမရှိအောင်လို့တော့လိုက်ပြီးတော့ရှာဖွေနေပါတယ
်မုန်တိုင်းအပြီးကယ်ဆယ်ရေးလုပ်ငန်းအလေးအမြန်လှုပ်ဆောင်ခဲ့တဲ့ဒီမိုကရက်အစိုးရကို Florida Republican လွှတ်တော်အမတ်တွေကတော့ချီးကျူးပါတယ
် The federal response from day 1 has been very
strong ရှင်တော့လို့ပါပဲပြည်သူ့အဆင့်တာဝန်ရှိသူတွေဘက်ကချက်ချင်းဆိုသလိုအဆင်ပြေအောင်လို့ဆောင်ရွက်ပေးနေတာကြောင့်ကျေးဇူးတင်ပါတယ်တာဝန်ရှိဆုံး FEMA ကယ်ဆယ်ရေးဌာနကိုလည်းမုန်တိုင်းတန်ခါရတဲ့ပြည်နယ်တွေကလူအပ်တာတွေကိုတင်ပြနေပြီးတော့အခုလောလောဆယ်မှာအပြန်အလှန်ညှိနှိုင်းဆောင်ရွက်နေကြပါတယ်။စစ်အင်ဂျင်နီယာတပ်နဲ့ကံယူရန်ဆောက်တပ်တွေကလည်းအားဖြည့်ကူညီကြပါတယ်။ FEMA တခုတည်းတည်းမဟုတ်ပါဘူး။တခြားအေဂျင်စီတွေနဲ့လည်းအွန်လိုင်းကနေပြီးတော့ဆွေးနွေးညှိနှိုင်းကြပါတယ
်။ Hurricane Mona Ian Dan ကိုအစိုးရဆုံးခံခဲ့ရတဲ့ဒေသတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြန်လုပ်လို့မရတော့အောင်ကိုပျက်စီးကုန်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရတယ်။ American ဘိုင်း Puerto Rico မှာFiona hurricane တိုက်ခတ်ပြီးမကြခင်မှာပဲ Florida မှာအခုလို Ian hurricane တိုက်ခတ်တာပါ American သမ္မတနဲ့သမ္မတဂရိုရူဟာအဲ့ဒီဒေသတွေကိုခုသတင်းပတ်အတွင်းသွားရောက်ကြည့်ရှုမှာပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုတော့ကွန်အောင်ကတင်ပြသွားတာပါရှင်အခုတော့အပတ်စဉ်တင်ဆက်နေကြမြင့်ကွင်းကျဲမတ်စုပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းနှောက်ဆက်တွဲပဋိပက္ခတွေအတွင်းတေဆုံးခဲ့ရတဲ့အရတားပြည်သူက 9,000 ကျော်ရှိပြီးတော့တေဆုံးမှုအများစုကစကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာဖြစ်တဲ့အကြောင်းအစိုးရခန်းစာတွေကဖော်ပြကြပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာပြူဟာနဲ့မဝါဒလေလာရေးအင်စတီကျူတ် ISB မြန်မာကမြင်ကွင်းကျဲမတ်စုများအဖြစ်တင်ဆက်ထားပါတယ်ရှင်။
အာနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာ20ရက်အထိနောက်ဆက်တွဲပဋိပက္ခတွေနဲ့တိုက်ပွဲဖြစ်စဉ်တွေကြောင့်တင်ဆောင်ခဲ့ရတဲ့အရတား 9,000 ကျော်ထက်မနည်းရှိလာပါတယ်။ ABB ရဲ့မှတ်တမ်းတွေအရစစ်ကောင်စီရဲ့ပြစ်ခတ်ဖမ်းဆီးမှုတွေအတွင်းတင်ဆောင်ခဲ့ရတဲ့အရတား2,200ကျော်ရှိခဲ့ပါတယ်။တိုက်ပွဲနဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေကြောင့်အရတား 1,300 ကျော်တင်ဆောင်ခဲ့ရပါတယ်။ဒါအပြင်ဒလန်လို့ဆွဆွဲပြီးတပ်ဖြတ်ခံခဲ့ရတဲ့အရတား 3,500 ကျော်ရှိတယ်လို့စစ်ကောင်စီကဆိုပါတယ်။အာဏာသိမ်းမှုအလွန်အရတားတည်ဆုံမှုအများဆုံးကစကိုင်းတိုင်းအတွင်းမှာဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာအရတား1500ကျော်တည်ဆုံခဲ့ပြီးအများဆုံးပါပဲ။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပါတယ်။အရေးတွေအားဖြင့်မကွေးတိုင်းမှာအရတား380ကျော်တည်ဆုံခဲ့ရပါတယ်။စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရပြီးနောက်တေဆုံးခဲ့ရတဲ့အရတား900တဦးထက်မနည်းရှိခဲ့ပါတယ်။ဖမ်းဆီးထားခြင်းအတွင်းပြစ်ခတ်ခံရတာ၊ညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်အရတားတွေတေဆုံးခဲ့ရတာပါ။အဲ့ဒီထဲမှာအမျိုးသား629ဦး၊အမျိုးသမီး38ဦးပါဝင်ပါတယ်။ကြားမှအတိအကျမသိရသူ33ဦးရှိပြီး LGBTQ တဦးလည်းပါဝင်ပါတယ်။ခုနှစ်စတင်ပါလာအတွင်းစကိုင်းတိုင်းဒီပရင်မြို့နယ်လက်ရက်ကုံကြီးရွာဖြစ်စဉ်ကတော့အရတားတည်ဆုံမှုတွေထဲမှာအဆိုးဝါးဆုံးဖြစ်စဉ်တစ်ခုပါပဲစတင်ပါ16ရက်နေ့ကလက်ရက်ကုံကြီးရွာကိုစစ်ကောင်စီတပ်တွေလေကြောင်းတိုက်ခတ်မှုလုပ်ခဲ့ပါတယ်အဲ့ဒီဖြစ်စဉ်အပြီးမှာတော့အရတား73ဦးထက်မနည်းတည်ဆုံခဲ့ရပါတယ်အသက်18နှစ်အောက်ကလေးငယ်တည်ဆုံမှုကအများဆုံးဖြစ်ခဲ့ပြီး9ဦးထက်မနည်းရှိခဲ့ပါတယ်
ခုကြားခဲ့ရတာကတော့မြင်ကွင်းကျဲမဆိုပါခုတခါကဘာတလွားခီးတော့အစီအစဉ်အလဲရောက်ပါပြီ။ပိုလန်နိုင်ငံအလဲပိုင်းကမြို့လေးတစ်ခုမှာကက်သလစ်ဘာသာဝင်တို့ရဲ့ Corpus Christi ကိုရောမြတ်ပွဲတော်အချိန်ရောက်တိုင်းမြို့ရဲကလမ်းတွေဟာပန်းခင်းကော်စော့အသွင်ပြောင်းသွားပါတယ်။ရှောင်းဆောင်မန်းတွေတည့်ရက်တွေကိုအသွင်မျိုးစုံနဲ့ပန်းခင်းကော်စော့ကြီးဖြစ်အောင်မြို့ခံတွေကပုံဖော်ကြတာဖြစ်ပါတယ်။နေရနဲ့ချီကလေးကရှိလာတဲ့ပန်းကော်ဇော်ခင်အစင်အလာကိုမဆူမြတ်မွန်နဲ့အတူကဘာတလောခီတော့အစင်စကနေသွားပြီးတော့ကြည်ကြရအောင်ပ
ါပိုလန်နိုင်ငံအလဲပိုင်းမှာရှိတဲ့ Speaky Mirrors မြို့လေးမှာဂျွန်လရောက်တိုင်းကျင်းပတဲ့ Corpus Christi ခရစ်တော်ဘုရားရှင်ရဲ့သားတော်အသွေးတော်ပွဲတော်ကိုရော်မြတ်ပွဲတော်အတွက်အခုလိုမျိုးပန်းခင်းကော်ဇော်ကြီးကိုဖန်တီးလာကြတာအနှစ်နှစ်ရာရှိပါပြီကိုရောမြတ်ပွဲတော်စီတန်းလှည့်လည်မဲ့လမ်းတစ်လျှောက်မှာရှိကြတဲ့အိမ်တွေကသူတို့အိမ်ရှိတွေမှာပန်းရောင်စုံတွေနဲ့ပန်းကော်စောတွေခင်းကြတာပါပိုလန်နိုင်ငံမှာ Corpus Christi ပွဲတော်ကို14ရာစုမှာစတင်ကျင်းပခဲ့ခြင်းတွေကစီတန်းလှည့်လည်လမ်းလျှောက်သွားတဲ့လမ်းတစ်လျှောက်ကိုပန်းခင်းလမ်းလို့လုပ်ခဲ့ကြတာဖြစ်ပါတယ်ကက်သလစ်ဘုန်းတော်ကြီးတွေသွားရလမ်းရှိမှာပန်းချဲရာမျိုးအများစုလုပ်ပေမဲ့ဒီမျိုးလေးမှာတော့အလှဆင်ထားတဲ့ပန်းကော်စောရှည်ကြီးကိုခင်းပေးထားကြပါတယ်
Каждый башня на дугости своей посаси укладывает дева.
Людайга кочан шима шиде лан аква ве тшао пан косожи ри кинби жа баре. Аку ле мине тай тния не тния бту бау. Тчо га 10 метр лао, тчо га метр 150 лао. Тру чан ри шима пан косожи ри кинби та жа баре.
Кочан ше лан аква ве тай эйшен най га пан ян сон тон бидо дизайн мё сон пон пхо жа ра фит баре.
Сердушка, крыжа, фигуры геометричные, квяты.
А те бонни, шачекатри, геометри бон сон не пан бонни алон пон пхо най маре. Тчо су пья чан бонни раун пон пхо та жа баре.
ла ပါရဲ့ပန်းကော်စောကြီးလိုပုံပေါ်လာဖို့အတွက်လမ်းပေါ်မှာဒီဇိုင်းပုံတွေကိုအရင်အသေးစားဆွဲပြီးဘယ်နေရာမှာဘယ်ပန်းအကြောင်ကိုသုံးမယ်ဆိုတာစနစ်တကျပြင်ဆင်ကြတာပါနှစ်စဉ်ကျင်းပတဲ့ပွဲတော်အတွက်ပန်းကော်စောကြီးဖြစ်အောင်ပုံဖော်ဖို့စဉ်းစားရတာကလည်းလွယ်တော့လွယ်ပုံမရပါဘူ
းခေတ်စ်တက်စ်တာရဘီယန်နိုင်းအချိန်ဘောနေဘီဝါဇာရူဖ်တယ်ကောဘပ်ချာပိုဗီဒါဝါ
တခါတော့ကတော့ဘလို့ပုံစံလုပ်ရမလဲဆိုတာစဉ်းစားမရဖြစ်ဘူးပါတယ်ပန်းတွေကသာအားလုံးရောဆက်ပြီးလမ်းပေါ်ကျဲချလိုက်လို့ကျမအဖွားကတော့အမြဲပြောလို့ရှိပါတယ်
ဟိုရင်တော့ကတော့ပန်းတွေကိုအခုလိုအစင်ဒီဇိုင်းတွေပုံဖော်တာမျိုးမဟုတ်ပဲပန်းရောင်စုံကိုရောမွေပြီးတော့ပန်းခင်းလမ်းလိုလုပ်ခဲ့ကြတာပါအခုတော့ပန်းတွေကိုအယောင်အလိုက်စနစ်တကျပုံဖော်ဒီဇိုင်းဆင်ထားတာကိုတွေ့မြင်ရမှာဖြစ်ပါတယ်ဘာသာရေးနဲ့ဆိုင်တဲ့ပုံတွေပါသလိုခေတ်ကိုထင်ဟပ်နေတဲ့ဒီဇိုင်းပုံတွေကိုမြင်ရမှာဖြစ်ပါတယ်အခု2022ခုနှစ်ပွဲတော်မှာတော့နေရတဲ့ယူကန်တတတတဲ့အနေနဲ့ယူကရိန်းအလံပုံစံပန်းတွေနဲ့ပုံဖော်ထားတာကိုလည်းတွေ့ရပါတယ်အခုလိုအစင်ဒီဇိုင်းပုံစံအစုံပန်းကော်စောကြီးဖြစ်လာဖို့လမ်းပေါ်မှာအရင်ပုံစံဒီဇိုင်းတွေကိုမြေဖြူတွေနဲ့ပုံဖော်ဆွဲကြပါရတယ်။အဲ့ဒီပေါ်မှာမြေကြီးတွေသဲတွေနဲ့အရင်ခင်းပြီးတော့အပေါ်ကနေပန်းတွေကိုလိုချင်တဲ့အကြောင်းနဲ့လိုသလိုပုံဖော်ကြရတာဖြစ်ပါတယ်။ပွဲတော်စီတန်းလှည့်လည်တဲ့မြို့ရဲကလမ်းတစ်လျှောက်လုံးပန်းကော်စောကြီးခင်းထားသလိုဖြစ်နေအောင်လို့အိမ်တိုင်းကမိသားစုဝင်ကြီးငယ်မျိုးပါဝင်ဖန်တီးကြပါရတယ်။ဒီလမ်းတွေပေါ်မှာမနေတဲ့မျိုးကံတွေကလည်းသူတို့တတ်နိုင်သမျှပါဝင်ကူညီကြပါတယ
်
ဒီရှိမှနေတဲ့မိသားစုမှာကလေးလေးတယောက်ရှိပါတယ်သူတို့မိသားစု၃ယောက်ထဲဆိုရင်ပန်းကော်စောကြီးခင်းဖို့၃ရက်လောက်ချိန်ကြမှာပါကျွန်တော်ကတော့ဒီကနေ10ကီလိုမီတာလောက်အဝေးမှာနေပါတယ်ဒါပေမဲ့လည်းလွန်ခဲ့တဲ့10နှစ်15နှစ်လောက်ခလေးကဒီကုန်နှစ်တိုင်းလာပြီးတော့သူတို့ကိုဝိုင်းကူပေးပါတယ
်ကျွန်တော်ရဲ့မှာကျင်းပါလေးရှိတဲ့ Corpus Christi ပွဲတော်နေ့ရောက်တဲ့အခါမှာတော့ပန်းခင်းကော်စောကြီးကိုကြည့်ရဖို့အတွက်တခြားကဧည့်သည်တွေထောင်ထဲချီ Speaky Mirrors မျိုးလေးစီကိုရောက်လာကြပါတယ်။နှင်းစီပန်းစပယ်ပန်းစားတဲ့မွေးရနှံသင်းတဲ့ပန်းပေါင်းစုံနဲ့အလှပုံဖော်ထားတဲ့ပန်းကော်စောကြီးကိုမြင်ရတဲ့ဧည့်သည်တိုင်းစိတ်ရှည်လက်ရှည်အချိန်ယူဖန်တီးထားကြတဲ့မြို့ကန်တွေကိုမချီကျူးပဲမနေနိုင်ကြပါဘူး။
ဒီ
စင်လာလူလာကြတာအနှစ်200ရှိပါပြီအနှစ်200အတွင်းမုံတိုင်းဝင်တဲ့တစ်နှစ်မှာပဲအလှခင်းထားရိအားလုံးရေမျောသွားလို့ပွဲတော်ကပန်းခေါ်ဆုံးမပါပဲလုတ်ခဲ့ရတယ်လို့ယောဂလူကြီးတွေကပြောပြကြပါတယ
်အခုလိုနှစ်ပေါင်း200ရဲကလုတ်လာခဲ့ကြတဲ့ဘာသာရေးပွဲတော်အစဉ်အလှကထူးခြားလာတဲ့အတွက်ပန်းကော်စောခင်းတဲ့အစဉ်အလှကိုထိန်းသိမ်းရမယ့်ယဉ်ကျေးမှုအမွေအနှစ်တစ်ခုအဖြစ်နဲ့ UNESCO က2021ခုနှစ်မှာသတ်မှတ်ခဲ့ပါတယ်အခုလိုတတ်မှတ်ခံရတဲ့အတွက်မြို့ကန်တွေဂုဏ်ယူမဆုံးဖြစ်ကြသလိုပို့ပြီးတော့လှပတဲ့ပန်းကော်စောကြီးဖြစ်အောင်လဲစ조사ကြတယ်လို့မြို့ကန်ဖျားเจ้าရဲ့ခရီးရန်ဖုန်ကြီးကပြောပြပါဗျာ
Oczywiście że odkąd zostaliśmy w
ထိမ့်သိမ်း
ရမယ့်ယဉ်ကျေးမှုအမွေတစ်ခုအဖြစ် UNESCO ကသတ်မှတ်လိုက်ပြီးကတည်းကလူတွေရဲ့စိတ်ဝင်စားမှုအားထုတ်မှုပိုကြီးမားလာခဲ့ပါတယ်။တာဝန်ပိုကြီးလာတာမှမင်းမဲ့ဒေသခံတွေကလည်းပိုပြီးအလေးနဲ့ထားပါဝင်ကြပါတယ်
။ပိုလန်နိုင်ငံအလဲပိုင်းက Speaky Mirrors မြို့လေးမှာနှစ်ဆင်ကျင်းပတဲ့ Corpus Christi ကိုရော်မြတ်ပွဲတော်နေ့မှာဝဲပြူဆူတောင်းပွဲကိုညနေ 9:00 အထိမှစတင်ပြီးတာနဲ့ Catholic ဘုန်းတော်ကြီးတွေဦးဆောင်ပြီးတော့ပန်းကော်စောခင်းထားရလမ်းပေါ်ကနေမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်ပွဲတော်ပြီးသွားချိန်ဆိုရင်တော့လှတဲ့လှအောင်ပန်းကော်စောကြီးခင်းခဲ့သူတွေကလမ်းပေါ်မှာအမိုက်တွေဖြစ်သွားတဲ့ပန်းတွေကိုတပြက်စီးတွေနဲ့ပြန်လဲရှင်းလင်းကြရင်နဲ့နောက်နှစ်မှာဘလို့ပန်းမျိုးတွေနဲ့ပန်းကော်စောကြီးကိုပုံဖော်မလဲလို့စပြီးတော့စဉ်းစားကြတယ်လို့ပြောပါတယ်ရှင်ကျွန်မဆွမ်းမြတ်ပါ
မဆူမြတ်မွန်တင်ဆက်နေတဲ့ကမ္ဘာသလွားခီတော်အစီအစဉ်ကိုကြားခဲ့တာပါရှင်။သောတာရှင်များရှင် VOA ကချုံလွင်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ VOA ရဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV Magazine နဲ့ Video သတင်းတို့တွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တချင်းလက်ဆောင်တောင်းဆိုလို့ရတဲ့ဆိုရင်ဖြင့် VOA ကိုစာရေးသားဆက်သွယ်နိုင်ပါတယ်။စာတိုက်တဲ့အမှတ်855ရန်ကုန်ကိုစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လဲ VOA ရဲ့ Facebook Messenger ကနေပြောရေးသားတောင်းဆိုနိုင်ပါတယ်။ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါရှင်။
ယူကရိန်းရဲ့နယ်မြေလေးခုကိုတိမ့်ပိုက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုးစားခဲ့တဲ့နောက်မှာရုရှားသမ္မတနဲ့ညှိနှိုင်းဆွေးနွေးမှုတွေမဖြစ်နိုင်တော့ဘူးလို့ကြေညာချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအင်ကာနေမှာလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်။ရုရှားဆိုကပြောခွင့်ရဒမင်ထရီပက်စကော့ဖ်ကတော့ယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားပြောင်းတဲ့သည့်အထိဒါမှမဟုတ်ယူကရိန်းမှာနောက်ထပ်သမ္မတအသစ်တက်လာတဲ့အချိန်ထိရုရှားကစောင့်မယ်လို့သတင်းတောက်တွေကပြောပါတယ်။အမေရိကန်နေနဲ့ရုရှားရဲ့ကျူးကျော်မှုကို9လတာတွန်းလှန်နေတဲ့ယူကရိန်းဆိုတာကိုစီးရေးကူညီဖြစ်တဲ့နောက်ထပ်ဒေါ်လာတန်း600အစိတ်ပေးရမှာဖြစ်တဲ့အတွက်သမ္မတဘိုင်ဒန်တက်လာတဲ့2021နှစ်ဆန်းကစပြီးစီးရေးပံ့ပိုးကူညီမှုကအခုဆိုဒေါ်လာတန်းပေါင်း1,950ကျော်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားကဂျပန်နိုင်ငံဘောကနေကျော်ပြီးတော့ပဲ့ထိန်တပ်မစိုင်းတုံးပစ်လွတ်လိုက်တဲ့ရန်လိုတဲ့လောက်ရက်ကိုလှုပ်ဆောင်ခဲ့ပေမဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားသေးပဲလို့အမေရိကန်အစိုးရတာဝန်ရှိသူကပြောကြားလိုက်ပါတယ်။ရွှေဂျာရီကိုတင်ဆောင်လာတဲ့လှေတစင်းဟာအင်ကာနီကဆိုးရတဲ့ရာသီဥတုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရမ်မှာနစ်မြုပ်သွားပြီးတော့အနည်းဆုံး3ဦးရေနစ်သေဆုံးရတယ်လို့လူ20လောက်ကတော့ပျောက်ဆုံးနေသေးပဲလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရေစစ်ဆေးမှုကတော့ကယောရန်ဟာဗူနီးယားရွာကလေးမှာရေလိုင်းနဲ့တူပါလာတဲ့အလောင်း၃လောင်းလာတင်နေတာတွေ့ရပြီးသူတို့ဟာရိန်ဂျာအမျိုးသမီးတွေဖြစ်တယ်လို့ပြောပါတယ်။ကယောရန်ဆောင်တပ်မကြီးကတော့လှေပေါ်မှာလူပေါင်း65ယောက်ပါလာမယ်လို့ယုံကြည်ရကြောင်းနဲ့အခုချိန်အထိကယ်ဆယ်နိုင်သူက45ဦးရှိပြီလို့ပြောပါတယ်။ရာသီဥတုဖောက်ပြန်မှုကြောင့်ပုံမှန်မဟုတ်ဘဲမိုးကြီးပြီးမြေချောင်းနဲ့မြို့ရွာတွေမှာဂျူလာကစပြီးတော့မကြုံစဘူးရေကြီးရေရှမ်းနဲ့ဒဏ်ခံနေရတဲ့ပါကစ္စတန်နိုင်ငံအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေပေးဖို့အတွက်ကုလသမဂ္ဂကရန်ပုံငွေကိုထပ်မံပြီးတော့တိုးမြှင့်တောင်းခံလိုက်ပါတယ
်။တရင်ချင်းချက်ကိုတော်ခင်မျိုးသက်ကြီးညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line တုံမီတာ30 40 48 50နဲ့ line လမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောပ
This program has come to you from the Voice of America, Washington.